Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်မတ်လ28ရက်နေ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မသင်္ကီထိုက်ပါ
ကျွန်တော်အောင်လင်းဦးပါညနာဆင်းရမယ့်တဲ့နေ့တွေမှာတော့အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကဂျောင်းဝင်စစ်ပွဲခဲ့မှုအတွက်စုံစမ်းစစ်ဆင်နေတဲ့အောက်လွတ်တော်ထောက်လိုင်းကော်မတီကနေထွက်ဖို့ကော်မတီအုပ်ထက်ကညှင်းဆူလိုက်ပြီးနောက်မှာပဲဒီသတင်းပတ်သက်ပြုလုပ်မဲ့ CEO တွေအားလုံးကိုကော်မတီကဖျက်လိုက်ပါတယ်။မကြာခင်ကတိုင်းသားလက်နက်ကင်ဖွဲ့ရနဲ့လက်နက်ကင်ပြစ်ခတ်တွေဖြစ်ပွားရမြန်မာနိုင်ငံနယ်စပ်မှာတရုတ်စစ်တပ်ကဒီနေ့ပဲစီးရီးလေးချင်းမှုတွေလုပ်ပါတယ်။ဒီလိုထူးခြားတဲ့နိုင်ငံတကာသတင်းတွေနဲ့မြန်မာဆိုင်ရာသတင်းတွေကိုကိုဝင်းမင်းနဲ့တို့ညင်ညာပြေးသွားမှာပါ
။ကောင်းပါပြီရှင်။သတင်းတွေပြီးမှတော့ဒေါအောင်ဆန်းစုကြည်ရဲ့ကချင်ပြည်နယ်ခီးစဉ်ဆိုင်ရာသတင်းပေးပို့ချက်ကိုအရင်ဆုံးတင်ပြပေးမှာပါ။တ
ရှောင်းတိုင်းရဲ့ပြည်သူတွေရဲ့လိုအပ်ချက်တွေကိုကျွန်တော်တို့တတ်နိုင်ဆုံးဖြစ်ပေးမယ်။အဲ့လိုဖြစ်ရတဲ့နေရာမှာအနာဂတ်ကိုကြည့်ပြီးတော့ဖြစ်ပေးပါ
ကျောင်းဆန်းစုကြည်ပါရှင်မကြခင်မှာနားဆင်ချင်ရမှာပါဒီနောက်မှာတော့ရှမ်းပြည်တလွှားကစစ်တရင်တွေဂျားပြတ်ရွေးကောက်ပွဲအခြေအနေနဲ့တန့်စင်တဲ့စွန့်အင်ဆိုင်ရာစီမံကိန်းကြီးတစ်ခုအကြောင်းကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်နောက်ပိုင်းမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတိကောင်းစရာနဲ့အင်ကာနစ်ညာချန်ထက်ရိုက်လေးလိုက်အစီအစဉ်တို့မှာလည်းဆွေးနွေးကြဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကကြီးညာပေးကြပါအောင်ရှင်
2016အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကဂျောင်းဝင်စစ်ပကတ်မှုအတွက်စုံစမ်းစစ်ဆင်နေတဲ့အောက်လွတ်တော်ထောက်လိုင်းကော်မတီကနေထွက်ဖို့ဒီမိုကရက်ကူဇယ်ရီရဲ့တောင်းဆိုမှုတွေကိုကော်မတီဥက္ကဋ္ဌဒဗင်ညူးနက်စ်ကညှင်းဆန်လိုက်ပြီးနောက်ဒီသတင်းပတ်မှာပြုလုပ်မဲ့အစည်းအဝေးတွေအားလုံးကိုကော်မတီကဖျက်လိုက်ပါတယ်ကော်မတီဥက္ကဋ္ဌညူးနက်စ်ကတော့နိုင်ငံရေးရွေးချယ်တဲ့လူတွေချမ်းမှာအမျိုးမျိုးပြောနေတာဖြစ်တဲ့အကြောင်းယာရုကနှုတ်ထွက်ပေးဖို့ကော်မတီဝင်2ဖြစ်တဲ့ဒီမိုကရက်ပါတီအောက်လွတ်တော်မှအတန်းစကစ်ဖာကြီးညာချက်ထုတ်ပြန်တောင်းဆိုခဲ့ပြီးနောက်မှာပဲသတင်းတောက်တွေကိုပြောဆိုလိုက်တာပါဒီမိုကရက်အောက်လွတ်တော်မှစကစ်ကတော့နှစ်ပေါင်းများစွာအတူလက်တွဲအလုပ်လုပ်ခဲ့တဲ့ကော်မတီဥက္ကဋ္ဌကိုထွက်ပေးဖို့တက်တွန်းချက်ကိုသူ့အနေနဲ့လွယ်လွယ်နဲ့ဆုံးဖြတ်ခဲ့တာမဟုတ်ကြောင်းနဲ့ကော်မတီဥက္ကဋ္ဌတူအနေနဲ့စုံစမ်းစစ်ဆေးမှုကိုမှန်မှန်ကန်ကန်နဲ့ဦးဆောင်မှုမပေးနိုင်ရင်အများပြည်သူအနေနဲ့ယုံကြည်မှုရှိမှာမဟုတ်တဲ့အကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်သမ္မတဒေါ်နယ်ထရန့်ဟာအမေရိကန်ထောက်လိုင်းရဲ့အမတ်မတင်ဂျာပြတ်ထောက်လန်းတာခံခဲ့ရကြောင်းကော်မတီဥက္ကဋ္ဌညူးနက်စ်ကပြီးခဲ့တဲ့သတင်းပတ်ထဲထုတ်ဖော်မပြောမီသတင်းအစီရင်ခံမဲ့သူနဲ့အင်ဂျီရောဝင်းအတွင်းတွေ့ဆုံဝင်ကြောင်းလဲသူ့ရဲ့ပြောခွင့်ရသူဖြစ်တဲ့ Jack Langer ကပြောဆိုထားပါတယ်အစီရင်ခံစာတင်ပြတဲ့သတင်းတွေကိုလေ့လာကြည့်ရှုဖို့လုံခြုံတဲ့နေရာဖြစ်အင်ဂျီရောမှာတွေ့ဆုံတာဖြစ်ကြောင်းလဲကော်မတီဥက္ကဋ္ဌရဲ့ပြောခွင့်ရသူကမနေ့တုန်းကပဲသတင်းတောက်တွေကိုပြောဆိုထားတာပါအစောပိုင်းမှာတော့ကော်မတီဥက္ကဋ္ဌညူးနက်စ်ကတွေ့ဆုံတဲ့နေရာကိုထုတ်ဖော်ပြောဆိုတာမျိုးမရှိသလိုသတင်းအစီရင်ခံစုတင်ပြသူကဘသူဆိုတာကိုလည်းအခုထိထုတ်ဖော်ပြောဆိုတာမျိုးမရှိသေးပါဘူး Republican အောက်လွှတ်တော်မှ Peter King ကတော့ကော်မတီဥက္ကဋ္ဌရဲ့လိုရတီမှာအမှားယွင်းမရှိတဲ့အကြောင်း VOE ကိုပြောပါတယ် Democrat ထက်တော်လူနည်းစုခေါင်းဆောင် Chuck Schumer ကတော့ကော်မတီဥက္ကဋ္ဌ Newness ညံမှာလူစားထုတ်ဖို့လွှတ်တော်ဥက္ကဋ္ဌ Paul Ryan ကိုတောင်းဆိုထားတယ်လို့ Democrat Party အောက်လွှတ်တော်လူနည်းစုခေါင်းဆောင် Nancy Pelosi ကတော့အ ਨੇ ဆုံးအစ်င့်အနေနဲ့ American ရွေးကောက်ပွဲမှာ Russia ရဲ့စစ်ပက်မှုတွေကိုစုံစမ်းစစ်ဆေးရမှာကော်မတီဥက္ကဋ္ဌမပါဝင်သင့်ဘူးဆိုပြီးပြောဆိုထားပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြည်ထောင်စုအစိုးရကိုထိရောက်တဲ့စီးပွားရေးလုပ်ငန်းတစ်ခုလိုလဲပတ်နိုင်ဖို့သူ့သမတ်ကိုဦးဆောင်ဖို့တာဝန်ပေးလိုက်ပါတယ်။သမ္မတထရမ့်ရဲ့သမီးအီဗန်ကာရဲ့ခင်ပွန်းဒုတိယမျိုးဆက်အင်ချမ်းမြေလုပ်ငန်းရင်းနှီးမြှုပ်နှံသူဂျယ်ရက်ကူရှနာကိုအင်ဂျူဒေါ်ရဲ့အမေရိကန်တီထွင်စမ်းသပ်မှုရုံးတင်မှာဦးဆောင်ဖို့တာဝန်ပေးလိုက်တာပါ။မနေ့ကပုံမှန်လုပ်တဲ့အင်ဂျူဒေါ်သတင်းစာရှင်းလင်းပွဲမှာအသက်36နှစ်အရွယ်ကူရှနာအနေနဲ့ဒီပြည်ပြင်ပြောင်းလဲရေးလုပ်ငန်းကြီးကိုတာဝန်ယူဖို့အရေးအချင်းပြည့်မီပါမလားလို့မေးခွန်းတွေမေးရမှာအင်ဂျီတော်ပြောခွင့်ရကပြန်ဖြေဖို့ညှင်းဆိုခဲ့ပါတယ်။အခြားအရေးပါတဲ့ကိစ္စတွေကိုလည်းကုရှနာကိုတာဝန်ပေးထားပြီးသားဖြစ်ရမှာအရှိလေပိုင်းငင်းချင်းလုပ်ငန်းစဉ်အတွက်နဲ့တရုတ်နဲ့မက္ကဆီကိုလိုနိုင်ငံမျိုးအတွက်သူ့ရောက်ခမကြီးထရမ့်ကိုဥဆောင်ချံပေးဖို့လည်းပါပါတယ်။အင်ဂျီတော်ပြောခွင့်ရရှွန်စပိုင်ဆာကစပန်ဆာကဒီကအခုဒီကိစ္စတွေအားလုံးကအရေးကြီးနေတယ်အစိုးရရန်တရားကခင်းနောက်ကျကြံနေခဲ့တဲ့အခါကျတော့အမေရိကန်ပြည်သူတွေအတွက်အလုပ်ကြီးမပြုတ်နိုင်တော့ဘူးဒါကြောင့်ဘလို့နီးသစ်တွေနီးပညာတွေထည့်သွင်းမလဲဆိုတာအရေးကြီးလာနေပြီလို့ဆိုလိုက်ပါတယ်ခင်ဗျာ
အမေရိကန်သမ္မတဟောင်းဘရက်ကူဝါမလက်ထက်မှာပြတ်ထန်းထားတဲ့ပတ်ဝန်းကျင်ထင်းသေးရေးစီးမင်းတွေကိုဖျက်သိမ်းမဲ့အမိန့်ချက်ကိုဒီကနေ့မှာသမ္မတဒေါ်နယ်ထရမ့်လက်မှတ်ရေးထိုးထုတ်ပြန်မဲ့အကြောင်းသမ္မတအင်ဂျီရောတာဝန်ရှိသူတွေကပြောပါတယ် သမ္မတမင်းကြောင့်ကမ္ဘာရာသီဥတုပေါ်လူတွေရဲ့လုံရက်တွေကနေရက်ခတ်လာနိုင်တဲ့အကျိုးဆက်တွေနဲ့ပတ်သက်လို့နိုင်ငံရေးပါတီနှစ်ခုကြားအခြေတင်ညှင်းကုန်နေရတဲ့တကြောပြန်ပေါ်ပေါက်လာသလိုရာသီဥတုဆိုင်ရာသဘောတူညီချက်တွေရရှိဖို့ဆက်စုနှစ်တွေနဲ့ချီပြီးတစ်ကမ္ဘာလုံးတိုင်းတာနဲ့ဝန်ဝင်ကြိုးပမ်းမှုတွေလက်လွတ်ဆုံးရှုံးမှာစိုးရိမ်မှုတွေလည်းထွက်ပေါ်လာပါတယ်။အမေရိကန်သမ္မတရဲ့အမင်းကြောင့်ကြိုးပမ်းခဲ့သမျှအားလုံးပျက်စီးလိမ့်မယ်လို့အများကမြင်နေသလိုသိပ္ပံပညာရှင်တွေလည်းသဘောကျမှာမဟုတ်ဘူးလို့ကမ္ဘာအုပ်စိုးလောပျက်စီးမှုနဲ့ပတ်သက်တဲ့သုတေသနလေ့လာချက်ကြောင့်1995ခုနှစ်မှာနိုဘယ်ဆုရရှိထားတဲ့နယ်သာလန်နိုင်ငံကသုတေသီပေါ်ခရူဆန်က VOE ကိုပြောပါတယ်။စီဝါရေးအတွက်အထူးကရည်ရွယ်ထုတ်ပြန်လိုက်တဲ့အမေရိကန်ဟာပတ်ဝန်းကျင်ကိုထင်ထင်ဆောက်ရှောက်ရင်အမေရိကန်မှာစွန့်ရင်တွန်းမြင့်ထုတ်လုပ်သွားနိုင်မှုသမ္မတထရန့်ကယုံကြည်ထားတဲ့အကြောင်းအင်ဂျီရောအစ်မြင့်ရရှိသူကဒေနောက်တွေကိုပြောဆိုပါတယ်။စီဝါရေးခိုင်မာအားကောင်းတာဟာပတ်ဝန်းကျင်ကိုထင်ထင်ဆောက်ရှောက်ဖို့အကောင်းဆုံးနည်းလမ်းဖြစ်ကြောင်းလည်းအင်ဂျီရောအရာရှိကပြောဆိုခဲ့တာပါ။သမ္မတထရန့်ကတော့အရင်ဆိုရလက်ထက်ကပတ်ဝန်းကျင်ဆိုင်ရာမူဝါဒတွေကိုဆန့်ကျင်တဲ့သဘောထားတွေကိုအချိန်ချင်းပြောဆိုခဲ့မှုပါတယ်။သမ္မတယူကောက်ပွဲအတွက်မဲဆွယ်ချိန်မှာလည်းသမ္မတဟောင်းအိုဘားမားရဲ့တန်ရှင်းတဲ့စွန့်ရင်အစီအစဉ်ဟာအသုံးမချတဲ့မူဝါဒတရားဖြစ်တယ်လို့အလောက်ကင်တွေဆွန့်ရှုံးအောင်လုပ်တဲ့စည်းမျဉ်းဖြစ်နေလဲဝေဖန်ခဲ့မှုပါတယ်။
ကုလသမဂ္ဂလူခွင့်ရဲ့အကြီးအကဲကအီရတ်စစ်တပ်နဲ့အမေရိကန်ဦးဆောင်တဲ့မဟာမိတ်တွေအနေနဲ့မော်ဆူမျိုးက IS Islamic စစ်သွေးကြွတွေကိုတိုက်ခိုက်တဲ့နည်းပြဟာတွေပြောင်းရေးပြန်သုံးသပ်ဖို့တိုက်တွန်းလိုက်ပါတယ်။လူခွင့်ရေးကော်မရှင်နာမင်းကြီးဇိုင်ရာဟက်ဟူစိန်က IS စစ်သွေးကြွတွေကအရက်သားတွေကိုလူသားတိုင်းအဖြစ်သုံးနေတဲ့မော်ဆူလိုနေရာမျိုးမှာလေကြောင်းတိုက်ခိုက်မှုကြောင့်အရက်သားတွေကိုအန္တရာယ်ကြီးစေမဲ့စစ်သွေးကြွတွေရဲ့ထောင်ချောက်ထဲကျသွားနိုင်တယ်လို့ထောက်ပြလိုက်ပါတယ်။လူခွင့်ရဲ့မင်းကြီးဇာယီကဆက်ပြီးဒီအဆက်သွေးကြရရဲ့မဟာဗျူဟာကသူတို့ကိုအကာအကွယ်ရဖို့ကလေးတွေအမျိုးသမီးတွေနဲ့အမျိုးသားတွေကိုအကာအရန်တတိုင်းတွေဖြစ်သုံးတာဖြစ်ပြီးဒါဟာတကယ့်ကိုတရေဘောကြောင်ပြီးသိခါမဲ့တဲ့လုပ်ရဖြစ်တယ်လို့ဝေဖန်လိုက်ပါတယ်။ဒီနေ့ထုတ်ပြန်တဲ့အကြေညာချက်ထဲမှာလူခွင့်ရဲ့မင်းကြီးကအခုလိုမိုးဆူးအခြေအနေမျိုးမှာလေကြောင်းတိုက်ခိုက်မှုနီးပြည့်ရဲ့အကြောင်းအရက်သားတွေတေချီတာအကြီးကျယ်ထိခိုက်ခံစားရတာတွေဖြစ်သွားနိုင်တယ်လို့ထုတ်ပြောလိုက်ပါတယ်။ဒီမိုးဆူးမျိုးနောက်ပိုင်းတိုက်ပွဲတွေထဲမှာဖရိုင်လာ29ရက်ကနေအခုမတ်လ22ရက်အတွင်းလူပေါင်းအနည်းဆုံး308ဦးသေဆုံးခဲ့ပြီးနောက်ထပ်283ဦးလည်းဒဏ်ရာရထားပြီးသားဖြစ်တယ်လို့ပြောလိုက်ပါတယ်။ဒီသေချာဒဏ်ရာရမှုရေအတွက်ကမော်ဆူမြို့နောက်ပိုင်းတိုက်ပွဲတွေမှာပါတဲ့ဗက်အားလုံးကြောင့်ဖြစ်ပြီးအီရတ်တပ်တွေမဟာမိတ်လေကြောင်းတိုက်ခတ်မှုတွေနဲ့အဲဆက်သွေးကြဘုံကျဲတာဘုံထောင်တိုက်ခတ်တာအားလုံးပါတယ်လို့ကုလသမဂ္ဂကထုတ်ပြောတာပါတယ်။ဒါပေမဲ့အမေရိကန်ဦးဆောင်တဲ့မဟာမိတ်တွေနဲ့အီရတ်တပ်တွေကနေလူသေချာများတဲ့မတ်လ18ရက်နေ့တိုက်ပွဲအပါအဝင်မော်ဆူမှာရတားများပြားတေခဲ့ရတဲ့အရေးကြီးတဲ့တိုက်ပွဲတချို့ကိုပြန်စစ်ဆေးနေတာအတွက်တော့ကြိုးစားတယ်လို့မင်းကြီးဇာယီကချီးကျူးခဲ့ပါတယ်ခင်ဗျာ
။ VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ Your American တန်မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မကြာခင်ကတိုင်းသားလက်နက်ကင်ဖွဲ့ရင်နဲ့လက်နက်ကင်ပြပတ်တွေဖြစ်ပွားရာမြန်မာနိုင်ငံနယ်စပ်ဒေသမှာတရုတ်စစ်တပ်ကဒီကနေ့ပဲစီးရဲလက်ချင်းမှုတွေပြုလုပ်ခဲ့ပါတယ်။တရုတ်ပြည်သူတပ်မတော်ရဲ့နှစ်စဉ်စီးရဲလက်ချင်းမှုဒစိတပိုင်းဖြစ်တရုတ်နိုင်ငံတောင်ပိုင်းမှာကြီးစစ်တင်တဲ့စီးရဲလက်ချင်းမှုတွေပြုလုပ်ခဲ့ကြောင်းအစိုးရရဲ့စင်ဝါသတင်းကဖော်ပြလိုက်ကြပါကြီးရဲလေးပူတွဲစစ်စင်ရေးကိုတော့အမျိုးသားလုံခြုံရေးနဲ့နယ်စပ်ဒေသလုံခြုံရေးကိုရည်ရွယ်ပြီးလက်ချင်းခဲ့တာလို့လဲစစ်စင်ရေးကိုကြီးကြပ်ကုတ်ခဲ့နေတဲ့တရုတ်စစ်တပ်ကဗိုလ်မှူးကြီးဖန်ရှင်ကပြောဆိုခဲ့ပါတယ်စစ်စင်ရေးမတိုင်မီမြန်မာအာဏာပိုင်တွေကိုကြိုတင်အကြောင်းကြားထားခဲ့ကြောင်းလဲတင်မှာဖော်ပြထားပါတယ်မြန်မာတပ်မတော်ကဝဲဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လည်းကတရုတ်နိုင်ငံနယ်စပ်ဒေသကတိုက်ပွဲတွေပါဝင်တိုင်းရင်းသားဒေသကလက်နက်ကင်ပြပတ်တွေဟာတိုင်းပြည်ချုပ်ချယ်အာဏာကိုချင်းချောက်မှုတရားဖြစ်မနေ့တုန်းကတပ်မတော်နေအခမ်းအနားမှာပြောဆိုခဲ့ပြီးနောက်တစ်နေ့မှာပဲတရုတ်နိုင်ငံကစစ်စင်စီးရေးလက်ချင်းမှုတွေပြုလုပ်ခဲ့တာလည်းဖြစ်ပါတယ
်နျူကလ িয়ার လက်နက်ပိုင်ဆိုင်ထားတဲ့နိုင်ငံတွေကဆန့်ကျင်တဲ့ကြားကပဲနျူကလ িয়ার လက်နက်တားမြစ်ရေးနိုင်ငံတကာသဘောတူညီချက်ရာရေးကုလသမဂ္ဂမှာမနေ့ကစတင်ဆင်းရဲညှိနှိုင်းနေပါတယ်။တားမြစ်ဖို့လူလားသူတွေကတော့နျူကလ িয়ার လက်နက်တွေကိုအသုံးပြုခဲ့မယ်ဆိုရင်ကြီးမားတဲ့ထိခိုက်ပျက်စီးမှုတွေကြုံရလိမ့်မယ်လို့မြင်ကြပါတယ်။သဘောတူညီချက်အတွက်ဆင်းရဲညှိနှိုင်းမှုတွေစတင်ဖို့နိုင်ငံပေါင်း120ကျော်ကပြီးခဲ့တဲ့နှစ်ထဲမှာပဲမဲပေးထောက်ခံထားကြတာပါ။နျူကလ িয়ার လက်နက်တွေဟာလူသားတွေကိုချင်းချောက်နေတဲ့အနေအထားဖြစ်တည်ရှိနေပြီးအ мян ဆုံးဖျက်သိမ်းဖို့အရေးတကြီးလိုနေပြီလို့လည်းလက်နက်ဖျက်သိမ်းရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကင်မွန်ဆူကပြောပါတယ်။နျူကလ িয়ার ပါဝင်မဟာပြည်ပောင်းလက်နက်တွေပိုင်ဆိုင်ဖို့မယမနာကျိုးပဲ့မှုတွေကတကယ်တမ်းလုံခြုံမှုမပေးစွမ်းနိုင်ပဲလက်နက်ပြန်ဆိုင်မှုအစ်စ်တွေကိုဖန်ပြီးဒေတာတွေနဲ့ကမ္ဘာတဝန်းတင်းမာမှုတွေပေါ်ပေါက်စေတယ်လို့လည်းသတိပေးခဲ့ပါတယ်။အမေရိကန်ပြည်ထောင်ပြင်သစ်နဲ့တခြားနိုင်ငံပေါင်း20လောက်ကတော့ တင်းလာနေမှာပဲတာမျိုးချက်ကိုဆန့်ကျင်တဲ့သဘောထားတွေကိုပြောခဲ့ကြပါတယ်ရုရှားနဲ့တရုတ်တို့ကလည်းသဘောတူညီချက်ရေးဆွဲ၍အဆိုပြုချက်ကိုဆန့်ကျင်ခဲ့ပြီးဆွေးနွေးပွဲမှာမပါခဲ့ကြပါဘူးကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနစ်ကီဟယ်လီကတော့ပြည်သူလူထုလုံခြုံရေးအဆိုရတွေရဲ့တာဝန်ဖြစ်ကြောင်းပြောဆိုခဲ့ပါတယ်ကုလသမဂ္ဂဆိုင်ရာဂျပန်ကိုယ်စားလှယ်ကလည်းမြောက်ကိုရီးယားရဲ့မကြသေးခင်တုန်းကနျူကလ িয়ার နဲ့ပယ်ထိန်ဒုံးဆက်သက်မှုတွေဟာဒေတာရွင့်နဲ့ကမ္ဘာကြီးလုံခြုံရေးပေါ်လက်တလောချင်းချောက်မှုအဖြစ်ထောက်ပြပြောဆိုခဲ့ပါတယ်ခင်ဗျာ
။ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံအလဲပိုင်းမှာတွေ့ရှိခဲ့တဲ့အလောင်းနှလောင်းဟာကုလသမဂ္ဂစုံစမ်းစစ်ဆေးအရာရှိနှုတ်ဖြစ်နိုင်ကြောင်းကွန်ဂိုအစိုးရတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ခါဆိုင်အလဲပိုင်းဒေသမှာလူမျိုးအမျိုးသားနဲ့အမျိုးသမီးတူတူရဲ့အလောင်းတွေကိုတွေ့ရှိခဲ့ရတာဖြစ်တဲ့ကြောင်းကွန်ဂိုအစိုးရပြောခွင့်ရသူလမ်ဘတ်မန်တေကဗီဒီယိုကိုပြောဆိုခဲ့တာပါ။အလောင်းတွေဟာလူခွင့်ရေးချုပ်ဖောက်မှုဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးဖို့တွားရောက်ရာကမလ၁၂နှစ်ကလေးကပျောက်ဆုံးနေတဲ့ကုလသမဂ္ဂကျွမ်းကျင်သူမက်ကယ်ရှက်နဲ့ဆာရဲကတာလန်တို့ဖြစ်နိုင်တဲ့အကြောင်းလည်းပြောခွင့်ရသူကပြောဆိုပါတယ်။နောက်ထပ်လူတစ်ယောက်ရဲ့အလောင်းကိုလည်းထမှန်တွေ့ရှိထားပြီးကုလသမဂ္ဂအရာရှိနှုတ်ရဲ့ရင်မောင်းဖြစ်နိုင်တယ်လို့လည်းသူကပြောပါတယ်အလောင်းတွေကဘသူဘဝတွေဖြစ်တယ်ဆိုတော့စစ်ဆေးဖို့စီစဉ်နေတဲ့အကြောင်းလည်းပြောဆိုသွားခဲ့တာပါကုလသမဂ္ဂအရာရှိတူဖြစ်တဲ့မက်ကယ်ရှက်ရဲ့ဖခင်ဖြစ်သူကတော့ဒေသတွင်းမှာပျောက်ဆုံးနေတဲ့တခြားလူတွေရဲ့သတင်းတွေကိုမကြားသိရတာကြောင့်ဒီအလောင်းတွေဟာတားဖြစ်သူမက်ကယ်ရှက်နဲ့ဇာတန်းကတာလင်တို့ဖြစ်နိုင်ရင်များတဲ့အကြောင်း Facebook လူမှုကွန်ရက်မှာပြောဆိုခဲ့ပါတယ်အမေရိကန်နိုင်ငံသားမက်ကယ်ရှက်ဆွေနိုင်ငံသူဇာတာကတာလန်ကိုယ်ကနိုင်ငံသားရင်မောင်းအိုက်ဆက်ကာပူရီနဲ့ဘယ်သူမှအတိအကျမသိရတဲ့မော်တော်ဆိုင်ကယ်သမားနှစ်ယောက်တို့ပျောက်ဆုံးသွားခဲ့ပြီးတဲ့နောက်မှာတော့ကိုကနိုင်ငံအခြေစိုက်ကုလသမဂ္ဂရုံးကကယ်ဆယ်ရေးလုပ်ငန်းတွေကိုလည်းလှုပ်ဆောင်ခဲ့ပါတယ်
။တောင်ကိုရီးယားနိုင်ငံမှာလူပေါင်း300ကျော်တည်ဆုံးခဲ့တဲ့2014ခုနှစ်ကကရုသင်္ဘောနှမြို့မှုမှာပျောက်ဆုံးနေသူတူဖြစ်နိုင်တဲ့အလောင်းတစ်လောင်းကိုတွေ့ရှိခဲ့ကြောင်းတာဝန်ရှိသူတွေကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲပြန်လည်ဆယ်ယူခဲ့တဲ့သင်္ဘောပျက်ရှိရာနေရာမှာအလောင်းကိုရှာဖွေတွေ့ရှိခဲ့တယ်လို့လည်းတောင်ကိုရီးယားရေချောင်းသွားလာရေးဝန်ကြီးဌာနကပြောပါတယ်။အထက်တန်းကျောင်းသားများစုပါဝင်ခီးတဲ့486ယောက်လိုက်ပါလာပြီးတောင်ကိုရီးယားနိုင်ငံအင်ချွန်မြို့ကနေဂျီဂျူပန်းဖြေစခန်းကိုသွားနေတော့2014ခုနှစ်ဧပြီလထဲမှာကရုသင်္ဘောနှမြုပ်ခဲ့တာပါသင်္ဘောနှမြုပ်မှုကြောင့်လူပေါင်း304ယောက်သေဆုံးခဲ့ရပြီးတောင်ကိုရီးယားမှာအဆိုးဝါးဆုံးရေကြောင်းမတော်တဆမှုတစ်ခုလည်းဖြစ်ခဲ့ပါတယ်2014နိုဝင်ဘာလမှာအဆိုးရွားကရပ်ဆိုင်းခဲ့ရတဲ့ရေရောက်ရှာဖွေမှုလုပ်ငန်းတွေအတွင်းအလောင်းကူးလောင်းကလွဲလို့ကြံလောင်းတွေအလုံးကိုရေပေါ်ကယ်ဆယ်ဝင်တဲ့နေ့ကဆယ်ယူနိုင်ခဲ့ပါတယ်သင်္ဘောနှမြုပ်မှုကြောင့်အစိုးရကရေးပေါ်အခြေအနေကိုခိုင်တရာမှာညံပြင်းမှုတွေကိုမိမောင်းထိုးပြမှာရောက်ခဲ့တယ်လို့အမြင့်တွယ်နေတဲ့အချင်းပြတ်ချက်ဆမှုတွေလှုပ်ထုံးလုံနေအားနည်းချက်တွေလည်းထပ်ပေါ်လာခဲ့ရမှာမချသေးခင်တုန်းကယာတုကဖယ်ရှားခံရတဲ့သမရဟောင်းပတ်ကွန်ဟေပေါ်လူရည်ရဲ့မကျေနပ်ချက်တွေကြီးထွားလာစေခဲ့တဲ့အကြောင်းရင်းတစ်ခုလည်းဖြစ်ပါတယ်။မတော်တဆဖြစ်ချိန်မှာသင်္ဘောကိုစွန့်ခွာထွက်ပြေးသွားတဲ့ဂရုသင်္ဘောကပတိန်ကိုတော့ပို့ဆမှုနဲ့ထောင်နဲ့တစ်သက်ပေးခဲ့ပါတယ်ခင်ဗျာ
ထိတ်တန့်ရောက်တဲ့နေ့ကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကြီးညာပေးခဲ့တာဖြစ်ပါတယ် VOE ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့ VOE ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voenews.com နဲ့ VOE မြန်မာပိုင်းအစီအစဉ်ရဲ့ Facebook ဆာမျက်နှာတို့မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်အခုတော့မြန်မာဆိုင်ရာသတင်းဆောင်မတွေကိုထုတ်လွှင့်ပေးပါတော့မယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကစစ်ပေးဆောင်စခန်းတွေရဲ့အခက်အခဲကိုအတက်နိုင်ဆုံးဖြည့်ဆည်းပေးသွားမယ်လို့ကတိပြုပြောဆိုလိုက်ပါတယ်ဒေါအောင်ဆန်းစုကြည်ကကချင်ပြည်နယ်တွင်စစ်ပေးဆောင်စခန်းကဒေသခံလူထုနဲ့တွေ့ဆုံစဉ်ဒေသခံတွေရဲ့တောင်းဆိုချက်အပေါ်မှာမူတည်ပြီးပြောဆိုသွားတာပါအပြည့်အစုံကတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုထက်အောင်ကတင်ပြထားပါတယ်ရှင်
နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါံဆန်းစုကြည်ဟာကချင်လူထုအဖွဲ့အစည်းတွေဘာသာရေးကောင်းဆောင်တွေနဲ့မြကြီးနားမြို့မှာတွေ့ဆုံတယ်လို့ဝိုင်းမော်မြို့နယ်အတွင်းကစစ်ရှောင်စခန်းတွေကိုလည်းတွားရောက်တာပါ NLD အစိုးရအနေနဲ့စစ်ရှောင်စခန်းတွေရဲ့အခက်အခဲကိုအတက်နိုင်ဆုံးဖြေရှင်းပေးသွားမယ်လို့ဒေါံဆန်းစုကြည်ကကတိပြုပြောဆိုလိုက်ပါတယ
်စစ်ရှောင်စခန်းရဲ့ပြည်သူတွေရဲ့လိုအပ်ချက်တွေကိုဆိုတော့အတက်နိုင်ဆုံးဖြေပေးမယ်အဲ့လိုဖြေတဲ့နေရာမှာအနာဂတ်ကိုကြည့်ပြီးတော့ဖြေပေးပါကျွန်တော်ကဘယ်လိုပဲပြောပါပါမှာကျမရဲ့ဒီအချက်ကတော့ကျမရဲ့အိမ်မက်ကတော့စစ်ဆောင်စခန်းလေးကိုရှောင်းလာလို့မဆွဲစားမရှောင်းသားလို့ရောက်လာကြပြီရောက်လာတဲ့ပြည်သူတွေကမိမိတို့ရဲ့ရောက်ရောက်ပြန်သွားတဲ့အခါမှာငါပဲပြောတော့ဒီစစ်ဆောင်ခန်းနဲ့စခန်းနဲ့မှာငါနဲ့ချောင်းနဲ့လောက်နေရတဲ့အတွက်အကျိုးအမြတ်တချို့တော့ရခဲ့တယ်ဆိုတော့ကျမဖြစ်စေချင်ပါတယ်အရေးချင်းတချို့ပညာတချို့စိတ်ငြိစိတ်ထားတချို့အဲ့ဒီဘက်ကနေပြောအကျိုးအမြတ်ရှိခဲ့တယ်ဆိုတာကိုဒီဘက်ကကြည့်ချင်ပါတယ်
ဝိုင်းမော်မြို့နယ်မိုင်းနာနှစ်ချင်းစစ်ဆောင်စခန်းမှာစခန်းနေလူတို့နဲ့တွေ့ဆုံခြင်းအတွင်းဒေါံဆန်းစုကြည်ကအဲ့ဒီလိုပြောသွားတာပါအဲ့ဒီတွေ့ဆုံပွဲကိုတက်ရောက်တဲ့စစ်ဆောင်ဒုက္ခသည်တူကလည်းဒုက္ခသည်တွေရဲ့ဆန္ဒတွေကိုထင်ဟပ်တဲ့လူလားချက်တွေကိုအခုလိုပြောသွားပါတယ
်ပြည်တွင်းတိုင်းရင်းသားအချင်းချင်းတွေ့ဆုံစေမှုကိုအများဆုံးရက်တမ်းပေးပါပြည်တွင်းတိုင်းရင်းသားအချင်းချင်းလေးရင်သုံးဒီတိုက်စစ်ဆင်မှုကြောင့်ပြည်သူများရဲ့ပျက်စီးဆုံးရှုံးမှုတွေကိုလည်းအများဆုံးတားဆီးပေးပါ ပြီးရင်2017နောက်ပိုင်းတိုးချဲ့ထားတဲ့နှစ်ဖက်ရှိတဲ့တပ်စခါအားလုံးကိုရုပ်သိမ်းပြီးပါရရွာဒေသပတ်ဝန်းကျင်မှာမြေမြို့မိုင်းအပါအဝင်အနေရပြုနိုင်သောအရာအားလုံးကိုရှင်းပေးပါအကြောင်းမျိုးမျိုးကြောင့်နောက်ပိုင်းမှတိုးလာသော ITB များကိုအတိအမှပြုစည်းသွင်းပေးပါ
အတိုင်းမင်ကန်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတော့ပြည်တွင်းငြိမ်းချမ်းရေးမရှိတာကြောင့်အခုလိုမျိုးစစ်ပေးဆောင်စခန်းတွေရှိနေတာဖြစ်တယ်လို့ပြောဆိုသလိုငြိမ်းချမ်းရေးရဖို့ဦးစားပေးလှုပ်တဲ့အကြောင်းကိုလည်းထောက်ပြပေါ်ပါတယ်လက်ရှိအစိုးရအနေနဲ့အနာဂတ်မှာစစ်ဆောင်စခန်းတွေမရှိအောင်အတွက်လှုပ်ဆောင်သွားမယ်လို့လည်းဒေါက်ဆန်းစုကြည်ကပြောပါတယ
်လက်ရှိ IDP စခန်းတွေစစ်ပေးဆောင်စခန်းတွေမှာရှိတဲ့ပြည်သူပြည်သားများရဲ့ဘဝတွေကိုသက်သာစေတယ်ဒါပေမဲ့ဒါဟာရေးလို့ပဲရေးချေရတော့ဒီလိုစခန်းမျိုးမရှိအောင်လို့ပြောလို့ရမှာဖြစ်ပါတယ်အဲ့ဒီမရှိအောင်လို့လိုရမှာဟာတော်ရနံပါတ်၁ရင်းချမ်းရေးရအောင်ဆိုတော့ဒီဘာကူဒီနေ့ကျင်းအောင်လာတာဟာလေအကြောင်းတစ်ခုရှိပါတယ်ဒါပေမဲ့တစ်ခုဆိုပေမဲ့တစ်ခုလည်းဖြစ်သွားပါတယ်တစ်ခုကတော့ရင်းချမ်းရေးစကားပြောဖို့တစ်ခုကတော့ကျမတို့ IDP စခန်းကပြည်သူတွေကိုတွေ့ဖို့ IDP နဲ့ရင်းချမ်းရေးနဲ့ IDP ဆိုဖက်ကြလို့ရတဲ့ကိစ္စဟုတ်ပါရင်းချမ်းရေးမရှိလို့ IDP တွေရှိတာ
စစ်ဆောင်စခန်းတွေမှာရှိတဲ့အရွယ်ရောက်ပြီးတဲ့ကလေးသူငယ်တိုင်းကျောင်းနေနိုင်မှုနဲ့ကျန်းမာရေးကဏ္ဍတွေကိုလည်းပြည်내အစိုးရပညာရေးဝန်ကြီးဌာနနဲ့လူမှုဝန်ထမ်းဝန်ကြီးဌာနတို့ပူးပေါင်းပြီးတော့လှုပ်ဆောင်သွားမယ်လို့လည်းဆိုပါတယ်။ဒါ့အပြင်အလုပ်ကိုင်းအခွင့်အလမ်းတချို့ကိုအစိုးရအနေနဲ့ဖန်တီးပေးသွားမယ်လို့လည်းပြောပါတယ်။ဒေါက်ဆန်းစုကြည်ဟာကချင်ပြည်နယ်တွင်းကစစ်ဆောင်စခန်းတွေကိုအခုလိုမျိုးတွားရောက်တာဒါဟာပထမဆုံးအခြေလေဖြစ်ပါတယ်ခင်ဗျာ
။ကိုထက်အောင်တင်ပြပေးခဲ့တာပါရှင်။ရှမ်းပြည်ဘက်ကတိုက်ပွဲတွေအခြေအနေကိုတင်ပြပေးခြင်းပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်က TNL တောင်းပလောင်လက်နက်ကင်အဖွဲ့နဲ့အစိုးရစစ်တပ်ကြားတိုက်ပွဲတွေဖြစ်နေသလိုတနိုင်ငံလုံးအပြစ်ခတ်ရက်စဲရေးစာချုပ် NCA မှလက်မှတ်ရေးထိုးထားတဲ့ရှမ်းပြည်တပ်မတော်တောင်ပိုင်း RCSS SSA အဖွဲ့ရဲ့တပ်စခန်းကိုလည်းအင်အားသုံးတိုက်ခိုက်ခဲ့တယ်လို့သက်ဆိုင်ရာအဖွဲ့တွေရဲ့တာဝန်ရှိသူတွေကပြောပါရယ်အခြေအနေအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောင်းနိုင်ကွန်းအိမ်သတင်းပို့ထားပါရရှင်
ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်ပန်ဝိုးကြီးကျေးရွာနယ်နန်းခွန်ကျေးရွာကြားမှာမြန်မာတပ်မတော်လှုပ်ရှားစစ်ကြောင်းနဲ့တန်းမလောင်တပ်ဖွဲ့ TNL တို့ကြားဒီနေ့မနေ့ကနေ့မွန်းလွဲ့နှစ်နာရီစီတိုက်ပွဲဖြစ်ပွားနေတယ်လို့ TNL ပြန်ကြားရေးရာရှိဗိုလ်မှူးတိုင်ကျော်ကပြောပါတယ
်ဒီမနေ့ရှမ်းပိုင်းခွဲလောက်ကနေဒီစမာတိဘောကြောင်မဲမြို့နယ်ပန်ဝိုးကြီးကျေးရွာနယ်နန်းခွန်ကျေးရွာကြားမှာဒီအဖွဲ့နဲ့မြန်မာတပ်မတော်အမရလာပြင်းနေရနေစောလက်ထက်ကဘာလို့ဒီကိစ္စနာဖြစ်လဲဒီအဖက်မလာရောက်မှာရရင်လည်းဒီနေ့ဒီနေ့ခေါ်လာပြီးခတ်တဲ့ခဲ့ပြီးလေလာရလာကြာ
တီတိုက်ပွဲမှာမြန်မာတပ်မတော်ဘက်ကလက်နက်ကြီးကူလေကြောင်းကူတင်နဲ့တိုက်ခတ်ခဲ့တယ်လို့သူကဆိုပါတယ်။မတ်လ26ရက်နေ့မှာလဲရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ကွန်းလုံကလာမကြီးနာတိကျေးရွာနီးမှာမြန်မာတပ်မတော်နဲ့တန်းပလောင်တပ်ဖွဲ့ TNL တို့အကြားတိုက်ပွဲဖြစ်ပွားခဲ့ပါသေးတယ်။တပ်ပြင်းမြန်မာအစိုးရနဲ့ NCA ပြည်ရလက်မှတ်ရည်သူထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ဖွဲ့လှုပ်ရှားရာတန်လွင်မြစ်ရှိချမ်းမိုင်းဆက်ခရိုင်မိုင်းပြင်းမြို့နယ်တိုက်ခတ်ကျေးရွာအုပ်စုဝမ်ယောင်ကျေးရွာဘက်ကိုမြန်မာတပ်မတော်ကလည်းအင်အားလုံးရင်းနဲ့ဝင်ရောက်တိုက်ခိုက်ခဲ့တယ်လို့ RCSS ပြောခွင့်ရဗိုလ်မှူးကြီးဆိုင်ငင်းကပြောပါတယ
်25ရက်နေ့မနေ့7နာရီခွဲနေပြီးတော့17နာရီအထိတပ်မတော်ပူပေါင်းတရင်တုံးရင်ပူပေါင်းတဲ့စစ်ကြောင်းကကျွန်တော်တို့ကိုဝင်ရောက်တိုက်ခတ်တိုက်ခိုက်တာဖြစ်ပါတယ်အကြောင်းပြချက်ပြောမယ်ဆိုရင်အဲ့ကွေမှာကျွန်တော်တို့ကိုပေးမနေစေချင်တဲ့တဘောရှိတယ်လေ။ဘာလို့လဲဆိုတော့အစိုးရဘက်ကမြင်တာကတော့ ASEAN ဆိုရင်တောင်ပိုင်းမှာပဲနေပါ။တခြားနေရာမနေပါနဲ့ဆိုတော့ဒီလိုဘက်ကတတ်မှတ်ထားတဲ့ဟာရှိတယ်။ဒါပေမဲ့ကျွန်တော်တို့ဘက်ကမြင်တာကတော့အခုနေနေတတ်မှတ်ရေးကကျွန်တော်တို့ဘာမှတိတိကျကျဆုံးဖြတ်သေးမငြိမ်းနိုင်ရသေးဘူးဆိုတော့တဘောနဲ့ကျွန်တော်တို့ဘက်ကတော့ကျွန်တော်တို့ရောက်တဲ့နေရာမှာကျွန်တော်တို့တက်တယ်လှုပ်ရှားတယ်ဆိုတော့အဲ့တဘောမျိုးနဲ့ကျွန်တော်တို့ကလှုပ်ရှားနေတာဖြစ်ပါတယ်ပေါ့နော်
။မတ်လ25ရက်နေ့မှာ ASEAN အခြေပြုရာမိုင်းပြမြို့နယ်ကဝမ်ယောင်ကျေးရွာဘက်ကိုမြမတပ်မတော်ဘက်ကနေတိုက်ရင်တုံရင်ပူပေါင်းရင်အားနဲ့တိုက်ခိုက်လာတယ်လို့သူကဆိုပါတယ်။ RCS အခြေပြုလှုပ်ရှားနေရာကိုမြမတပ်မတော်ကနေလက်နက်အင်အားနဲ့အခုလိုတိုက်ခိုက်လာတာဟာ NCA သဘောတူညီချက်ကိုချိုးဖောက်ရာရောက်တယ်လို့ RCS ပြောခွင့်ရဗိုလ်မှူးကြီးဆိုင်ငင်းကပြောပါတယ်
တဲ့ထင်းထုတ်တဲ့နေမြေတဲ့ကိုသွားလာမယ်ဆိုရင်လက်နဲ့ကြိုင်ပြီးသွားလာမယ်ဆိုရင်တစ်ဖက်ညှိနှိုင်းပြီးမှသွားပါခွင့်ပြုချက်ယူပြီးမှသွားပါဆိုတဲ့တစ်ချက်ပါပဲနောက်တစ်ချက်ကအောက်ခြေမှာပြက်သနာတစ်ပေါ်လာရင်ပေါ်တော့ဟိုဟာအင်အားတုံးမဖြစ်ရှင်းတဲ့အချင်းချင်းညှိနှိုင်းပြီးတော့ပြပြလေးလေးလောက်ကြပါဆိုတဲ့ချက်ပါတယ်အဲ့နှစ်ချက်ရုံနဲ့ကျွန်တော်ထင်တယ်လီတာ NCA ကိုချိုးဖောက်တယ်လို့ဖြစ်တယ်လို့ပဲကျွန်တော်တို့မြင်တယ်
တောင်ပိုင်းရှမ်းပြည်သမတော် RCS နဲ့ပြည်ထောင်စုအစ်အပြည့်ခန့်ရစဲရေးလက်မှတ်ရေးသူစဉ်ကာလတုန်းကနေမြေသမတ်ရေးကိစ္စတွေကိုဆွေးနွေးအတည်ပြုထားတာမရှိသေးတဲ့အချိန်ကြောင့်စီရေးပဋိပက္ခဖြစ်လာမဲ့အတွင်ဆောင်နေတာပါအခုလိုမြန်မာတပ်မတော်ကနေ RCSS ဘက်ကိုတိုက်ခိုက်လာတဲ့ပေါ်ပြည်ထောင်စုအစ်နဲ့ပြည်နယ်စစ်ပြည်ခတ်တိုက်ခိုက်မှုပူးတွဲစောင့်ကြည့်ရေးကော်မတီ GNC ကိုတင်ပြထားပြီးဖြစ်ပေမဲ့ခဏသိတော့အကြောင်းပြန်တဲ့မျိုးမရှိသေးဘူးလို့ RCSS ပြောခွင့်ရဗိုလ်မှူးကြီးဆိုင်ငင်းကပြောပါတယ် ီးကြတဲ့မလ9ရက်နေ့တုန်းကလည်းတီပေါ်မြို့နယ်အုံမှုတီတာမှာမြမတမတော်နဲ့ RCSSSC တပ်ဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပါသေးတယ်။တောင်ပိုင်းရှမ်းပြည်တမတော်ဟာမြမအစိုးရနဲ့ပြစ်ခတ်တိုက်ခိုက်မှုရက်စရည်သဘောတူစာချုပ် NCA လက်မှတ်ရေးသူသားတဲ့အဖွဲ့တစ်ခုဖြစ်တယ်လို့ NCA လက်မှတ်ရေးသူပြီးသားဖြစ်ပေမဲ့ပြစ်ခတ်မှုတွေဆက်လက်ရှိနေတဲ့အပေါ်မှာ RCSSSF ပြောခွင့်ရဘူမူကြီးဆိုင်ငင်းကအခုလိုဆက်ပြောပါတယ်
။ New State Party ကလည်းတို့ကလည်းဒီ NCA ကိုထိုးတို့အလားအလာရှိတယ်ဆိုတဲ့အတန်လေးတွေကြားလာတယ်မို့လား။အခုလိုကျွန်တော်တို့ထိုးပြီးသားအဖွဲ့တွေကတော့မှအဲ့လိုစီရင်နေနဲ့ဖိအားပေးတယ်ဆိုရင်တော့တခြားထိုးမဲ့လူထိုးမဲ့ဆဲဆဲလုပ်မဲ့လူလည်းပြတ်တန့်သွားစေနိုင်တဲ့အနေအထားရှိတယ်ပေါ့ရှိတယ်လို့ပဲကျွန်တော်မြင်ပါတယ
်အခုလိုတိုက်ပွဲဖြစ်ပွားခဲ့တဲ့အခြေအနေတွေနဲ့ပတ်သက်လို့တမတော်ကာကွယ်ရေးဝန်ကြီးဌာနပြည်သူ့ဆက်ဆံရေးနဲ့စိတ်သက်စစ်ဆင်ရေးဌာနကကပီကတာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့လည်းအဆက်အသွယ်မရရှိခဲ့ပါဘူးခင်ဗျာ
နိုင်ကုန်းအိမ်တရင်ပြဖို့ခဲ့တာပါရှင်ကြားပြတ်ရွေးကောက်ပွဲအခြေအနေကိုလည်းတင်ပြပေးခြင်းပါတယ်မကြခင်ရပိုင်တွင်ကျင်းပတော့မယ့်2019ခုနှစ်ဂျားပြတ်ရွေးကောက်ပွဲမှာရခိုင်ပြည်နယ်ကအမ်းမဲဆန္ဒနယ်နဲ့ရှမ်းပြည်နယ်ကမိုင်းရှုနယ်ကျေးသည့်မဲဆန္ဒနယ်တွေမှာနိုင်ငံရေးပါတီတွေကြားအကြိတ်အနယ်ရှင်ပြန်ရပွဲရှိနေပါတယ်။လက်ရှိအနာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအနေနဲ့လည်းအဲ့ဒီဒေသတွေကိုပါတီရဲ့လွှတ်တော်ကိုယ်စားလှယ်တွေလွှတ်ပြီးမဲဆွယ်စည်းရုံးရေးတွေမှာအားဖြင့်ကူညီလှုပ်ဆောင်နေသလိုတခြားနိုင်ငံရေးပါတီတွေအနေနဲ့လည်းမဲဆွယ်စည်းရုံးမှုတွေကိုအင်တိုက်အားတိုက်လှုပ်ဆောင်နေကြပါတယ်။ဒီအခြေအနေတွေနဲ့ပတ်သက်လို့ VOA မြန်မာပိုင်းသတင်းတောက်မမြင့်မြင့်ခိုင်ကတင်ပြထားပါတယ်ရှင်။
တနိုင်ငံလုံးမှာလွတ်တော်ကိုယ်စားလှယ်နေရာလစ်လပ်နေတဲ့လွတ်တော်အသီးသီးအတွက်မဲဆန္ဒနယ်19နေရာမှာ2019ခုနှစ်ဧပြီလ10ရက်နေ့ကျရင်ဂျားပြတ်ရွေးကောက်ပွဲကျင်းပတော့မှာပါ။လာမယ့်3ရက်အတွင်းကျင်းပမယ့်ဂျားပြတ်ရွေးကောက်ပွဲနဲ့ပတ်သက်လို့လူထုစိတ်ဝင်စားမှုနည်းတယ်လို့ပြောကြပေမဲ့ရခိုင်ပြည်နယ်ကအမ်းမဲဆန္ဒနယ်နဲ့ရှမ်းပြည်နယ်ကမိုင်းရှုနယ်ကျေးသီးမဲဆန္ဒနယ်တွေမှာတော့အာဏာရပါတီနဲ့ဒေသခံတိုင်းနာပါတီတွေအကြိတ်နဲ့ရှင်ပြန်ရပွဲရှိနေပါတယ်။လက်ရှိရခိုင်ပြည်နယ်အမ်းမဲဆန္ဒနယ်အတွင်းနိုင်ငံရေးပါတီအသီးသီးရဲ့မဲဆွယ်စည်းရုံးရေးအခြေအနေတွေနဲ့ပတ်သက်လို့ရခိုင်မျိုးသားပါတီရဲ့အထွေထွေအတွင်းရေးမှူးဦးထွန်းအောင်ကျော်ကအခုလိုပြောပြပါတယ
် USDP ကလည်း2015တည်းအစိုးရအာဏာကိုရရှိထားပြီးတော့အမ်မြုန်နယ်မှာနှစ်အတော်များများကိုအခြေခံခိုက်ခိုင်တဲ့ဟိုစည်းရုံးနိုင်ငံတဲ့ဟိုအခိုင်အမာတည်ဆောက်နိုင်ခဲ့တဲ့နယ်မြေဖြစ်ပါတယ်နောက်တစ်ခုကလည်းဒီ NLD ပါတီဟာအခုလက်ရှိဟိုအစိုးရအာဏာကိုရရှိထားတဲ့အင်အားတောင့်တင်းတဲ့ပါတီကြီးတစ်ခုဖြစ်ပါလေ။ကျွန်တော်တို့ရခိုင်အမျိုးသားပါတီကတော့ရခိုင်ပြည်နယ်မှာအများဆုံးဒီပြည်ထောင်စုတော်အထက်မှာအများဆုံးအနေရထားတဲ့ပါတီဖြစ်တဲ့အတွက်ဒီပါတီကြီးကိုကြီးလိုက်လို့ရှိရင်အင်အားချင်းအချင်းတောင်နဲ့တယောက်တော်တော်လေးကိုအပြိုင်ဆိုင်ဖြစ်နေကြတာကိုတွေ့ရတဲ့အတွက်အကြိတ်နဲ့ဒီအမ်ဂျူလည်းမှာဟိုအနေရရှိရတဲ့အတွက်တော်တော်လေးကိုအားလုံးကိုစိုက်ဟုတ်တော့တူနေတူအပြိုင်ဆိုင်မက်ဆေ့ချ်ရုံးရှင်းပြနေကြတာကိုတွေ့ရပါတယ်ခင
်ဗျအမ်းမဲဆန္ဒနယ်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ပြည်ထောင်စုကြံ့ခိုင်နဲ့ဖွံ့ဖြိုးရေးပါတီတို့ကလည်းမဲဆွယ်စည်းရုံးမှုတွေအင်တိုက်အားတိုက်လှုပ်ဆောင်နေတာတွေ့ရတယ်လို့ဦးထွန်းအောင်ကျော်ကပြောပြပါတယ
် USGP ကလည်းသူတို့ရဲ့ဟိုဝန်ရံသူတွေနဲ့ဒီအတန်းချဲ့တဲ့ဒီနဲ့လှဲပြီးတော့ဟိုအင်အားပြပြီးတော့စည်းရုံးမယ် NLD ဆိုရင်လည်းဟိုမကွေးတိုင်းကဝန်ကြီးချုပ်တွေဒေါက်တာအောင်မွန်ကျော်ကိုယ်တိုင်လာပြီးတော့သူတို့ရဲ့တိုင်းကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုလူကြီးပိုင်းနေတိုင်းအဆင့်လူကြီးပိုင်းနေလာပြီးတော့မဲဆွယ်စည်းရုံးဟောပြောတာဒီတွေ့ရတယ်အဲ့ဒါကြောင့်ဒီအမ်မြူနယ်ရဲ့ကြက်ကြက်ယူကောက်ကတော်တော်ကြီးကိုတန်ဆိုင်မှုအင်အားပြင်းတယ်လို့ပြောနေပါတယ်ခင်ဗ
ျလုံချုံကြီးအရာစိုးရင်ချက်တွေကိုပြောထားတဲ့ရှမ်းပြည်နယ်မိုင်းရှုနယ်ကျေးသီးမြို့နယ်တို့မှာလည်းလက်ရှိအာဏာရ NLD ပါတီရဲ့လွတ်တော်ကိုယ်စားလှယ်တွေကိုယ်တိုင်တွားရောက်ပြီးမဲဆွယ်စည်းရုံးမှုတွေကူညီလှုပ်ဆောင်ပေးနေပါတယ်ရှမ်းပြည်နယ်မိုင်းရှုမြို့နယ်ကကြေးရွာကြီး၃ခုမှာလုံခြုံရေးအရရွေးကောက်ပွဲမကျင်းပဘူး NLD ပါတီရဲ့ကိုယ်စားလှယ်လောင်း၂ဦးကကန့်ကွက်ခဲ့တဲ့အပေါ်လုံခြုံရေးစိတ်ချရမယ့်နေရာတွေကိုမဲယုံတွေပြောင်းရွှေ့ပေးဖို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကဆုံးဖြတ်ပေးထားပါတယ်လက်တလောမိုင်းရှုမြို့နယ်ရဲ့မဲဆွယ်စည်းရုံးမှုအနေထားနဲ့ပတ်သက်လို့မဲဆွယ်စည်းရုံးရေးကူညီဆောင်ရွက်နေတဲ့ NLD ပါတီကဥလွင်ကိုလက်ကအခုလိုပြောပါတယ
်အမှန်တမ်းပြောရရင်တော့ကျွန်တော်တို့စပြီးရောက်ခါကအခြေအနေတုန်းကဆိုရင်တော့ဒီစီဝေးခတာရဲ့လမ်းမဆက်သွေးခတာရဲ့လုံလုံရေးရကျွန်တော်တို့နှိမ့်နိုင်နေရတာရဲ့နောက်တစ်ခါဒီမှာဘာသာစကားကတချို့ကြည့်ရတယ်ဆိုရင်ရှမ်းစကားလို့ဒီဘာမှပြောလို့မရတာရဲ့ပေါ့နော်ဒီလိုခက်ခဲတွေကြောင့်မလို့ကျွန်တော်တို့ဒီအောင်နိုင်ရပြောရရင်တော့ပါတီကြီးတွေပေါ့နော်အောင်နိုင်အားကဟိုတိတ်ပြီးတော့မရှိဘူးလို့ထင်ရတယ်ပေါ့စပိုင်းကအနေထားကကျွန်တော်စတဲ့တဲ့အနေထားကဟိုပြောရရင်မိုင်းရှူးတစ်ခုလုံးကရွေးကောက်ပွဲရှိတယ်လို့တော့မထင်ရအနေထားမျိုးတွေ့ရတယ်အခုတော့ဘယ်လိုပဲပြောပြောဟို
ကျွန်တော်တို့ဒီပါတီရဲ့လှုပ်ရှားမှုတွေကြောင့်မလို့ဒီလူကလည်းရုပ်ောက်ဖွဲ့ကိုသေဝင်လာမှုတစ်ဖြည်းဖြည်းစတင်မြင့်တက်လာပြီ။ဒီနေသားအရပြောရရင်တော့လွတ်တက်မှုရှိတယ်။ဟိုပါတီကြီးတွေနိုင်မှုဆိုတာကတော့ဟိုအင်းတော့လိုမျိုးပါတီတစ်ခုကပဲနိုင်ရဖို့တည်ကြတယ်စီးထားတယ်ဆိုတာမျိုးတော့မဟုတ်ဘူး။အခုချိန်မှာတော့ကျွန်တော်တို့50-50လောက်ကိုဆွဲထားနိုင်ပြီတို့
။မကြခင်ကျင်းပတော့မယ့်ဂျားပြည့်ရွေးကောက်ပွဲမှာပြည်ခိုင်ဖြူပါတီက19နေရာလုံးဝင်ရောက်ရှင်ပြိုင်မှာဖြစ်ပြီး NLD ပါတီက18နေရာဝင်ရောက်ရှင်ပြိုင်မှာပါ။ရန်ကုန်တိုင်းအတွင်းမှာတော့2015ရွေးကောက်ပွဲမှာဒေါအောင်ဆန်းစုကြည်ဝင်ရောက်ရှင်ပြိုင်ပြီးအနိုင်ရခဲ့ပြီးတဲ့နောက်လစ်လက်နေတဲ့ကော့မူးမဲဆန္ဒနဲ့လူဦးရေထူထပ်တဲ့လိုင်းတာယာမဲဆန္ဒအနေနဲ့ကမာရွတ်၊လှတာ၊ချီမြင့်နိုင်၊လိုင်း၊လမ်းမတော်နဲ့စိတ်ကမ်းမြို့နယ်တွေပါဝင်တဲ့အမျိုးသားလွတ်တော်အမတ်6မဲဆန္ဒနယ်တို့မှလည်းအကြိတ်အနေရှင်ပြိုင်ရပွဲရှိနေပါတယ်ရှင်။
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အဖက်စင်ခန်းတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနဲ့ညပိုင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။ဗီတင်နိုင်ငံကစွမ်းအင်စီမံကိန်းကြီးတစ်ခုအကြောင်းကိုတင်ပြပေးချင်ပါတယ်။ပြန်ပြင်းမဲ့သဘာဝစွမ်းအင်ထုတ်လုပ်ရေးစီမံကိန်းတစ်ခုကြောင့်ဗီတင်နိုင်ငံဝေလနယ်စွမ်းစည်းဒေသမှာနေထိုင်ကြတဲ့ဒေသခံတွေအတွက်ပင်လယ်ရှုခင်းတွေလည်းပြောင်းလဲသွားနိုင်ပါတယ်။စီမံကိန်းကတော့ရေလိုင်းတွေကိုသုံးပြီးလျှက်စစ်တာအားထုတ်လုပ်ဖို့အတွက်မြင်းခွာပုံဆောက်ထားတဲ့ရှောက်လန်းရှည်ကြီးတစ်ခုထဲမှာရေအန်ကြီးတစ်ခုဖန်တီးသွားဖို့ဖြစ်ပါတယ်။လေနှစ်ကြာလှုပ်ဆောင်မဲ့ဒီစီမံကိန်းကြီးတိစောက်ဖြစ်ရင်တော့ရေရှည်ခန်းနဲ့တန်းစဉ်စွမ်းအင်တွေကိုထုတ်လုပ်ပေးနိုင်မှာပါဒီအကြောင်း VOA သတင်းထောက်ကေဗင်အီနက်ပေးပို့ထားတဲ့သတင်းလွှာကိုမခင်ဖြူထွေးကတင်ပြပေးပါအောင်ရှင
်9.5ကီလိုမီတာရှည်လျားတဲ့မြင်းခွာပုံရေအန်ကြီးရဲ့ရှောက်လန်းတွေကတော့စွမ်းစည်းမျိုးရဲ့စိတ်ကမ်းနေရာဖြစ်လာမှာပါဒီရန်ကြီးတိဆောက်ပြီးသွားရင်တော့တာပိုင်ဆက်ကြီးတွေကိုဖျက်လာမယ်ရေလိုင်းကြီးတွေကနေလျက်စစ်စွမ်းအင်အများပြားထုတ်လုပ်နိုင်မှာပါဒီစီမံကိန်းကိုအကောင့်ထဲဖော်နေသူတူဖြစ်တဲ့ Mark Shorrock ကအခုလိုရှင်းပြပါဗ
ျ။ GI ကြီးတွေကဂိတ်ကားတွေကိုဖွင့်ရေလိုင်းကြီးတွေကိုတာပန်ဆက်ကြီးတွေကနေတဆင့်ဖြတ်ခိုင်းပြီးတော့လက်စစ်စွမ်းရင်ထုတ်လုပ်မှာပါ။အိုလံပစ်ရေကူးကန်5000စားလက်စစ်စွမ်းရင်ပမာဏကို10စက္ကန့်တိုင်းမှာထုတ်ပေးနိုင်ပါတယ်။တစ်နှစ်ကိုအင်ဂျီ35,000အတွက်လက်စစ်စွမ်းရင်ထောက်ပံ့နိုင်ပါတယ်။
6မီတာမြင့်တဲ့တာပိုင်ဆက်ကြီး20ကျော်ကိုတုံးပြီးတော့ရေလိုင်းကြီးတွေဒီတာပိုင်ဆက်ကြီးတွေကိုတိုးဝင်လာပြီးပြန်ထွက်သွားတဲ့အချိန်တစ်နေ့ကို4ချိန်ရာလျက်စစ်ထုတ်လုပ်သွားဖို့အတိတ်ကရွယ်တာပါ။ရာသီဥတုအပေါ်မှာအခြေခံတဲ့လေနဲ့နေအောင်ကြီးစွမ်းအင်တွေလိုမဟုတ်ဘဲဒေသခံတွေအများအားဖြင့်မိခိုအားထားနိုင်မဲ့စွမ်းအင်ဖြစ်တယ်လို့ဒီစီမံကိန်းကိုပုံဖော်နေသူတွေကပြောပါတယ်။
So that's the biggest difference between tidal power.
နေအောင်ကြီးစွမ်းအင်လေစွမ်းအင်တွေနဲ့မတူတဲ့ဒီရေလိုင်းစွမ်းအင်ရဲ့အဓိကကွာခြားချက်ကတော့လီတိုက်တယ်ဆိုတာပုံမှန်မရှိသလိုပဲနေအောင်ကြီးဆိုတာကလည်းနေဘက်မှာပဲရှိတဲ့အရာပါရေစွမ်းရင်ကတော့တစ်ချိန်မဟုတ်တစ်ချိန်မှာလက်စစ်ပမာဏတစ်ခုကိုအမြဲထုတ်လုပ်ပေးနိုင်ပါတယ်နေ့စဉ်မိနစ်40တိုင်းမှာပြောင်းလဲထုတ်လုပ်ပေးပါတယ
်ရေအန်ကြီးပက်လေရှောက်လန်းကြီးကိုတော့ကြီးမားတဲ့တဲ့အိတ်ကြီးတွေသုံးပြီးတဖြည်းဖြည်းချင်းတိဆောက်သွားမှာပါတဲ့အိတ်ကြီးတွေရဲ့အထက်မှာ9ကီလိုမီတာကျော်ရှည်တဲ့လူတွေပြေးနိုင်လမ်းလျှောက်နိုင်စပိန်နေနိုင်ပြီးတဘာဝရှိခွင်းတွေကိုချိနိုင်မဲ့ရှောက်လန်းဖောက်မှဖြစ်ပြီးတော့ဒီရှောက်လန်းဟာနှစ်ပေါင်းရာနဲ့ချီခံမှဖြစ်တယ်လို့စီမံကိန်းကိုထောက်ခံသူတွေကပြောပါတ
ယ်
ဒီရှောက်လန်းကြီးတည်ဆောက်ပြီးလို့ရှိရင်နောက်နှစ်ပေါင်း120အထိခံမှလိမ့်မယ်အဲ့ဒီနေရာမှာတက်မဲ့တာပိုင်ဆက်ကြီးတွေဟာလည်းအနှစ်120ခံနိုင်ပါတယ်ဆိုတော့ဒီမျိုးဆက်တွေနဲ့ချီခံမဲ့ဒီတည်ဆောက်မှုကြီးဟာအင်တန်စိတ်ဝင်စားစရာကောင်းပါတယ်နောက်ထပ်မျိုးဆက်50အထိခံပြီးတော့ရေလိုင်းကြီးတွေရဲ့တန်စင်တဲ့အတူတသက်သာစွမ်းအင်တွေကိုထုတ်လုပ်ပေးသွားမှာပါ
ဒီစီမံကိန်းကတော့ဒေါ်လာတန်1600အကုန်ကျခံပြီး၄နှစ်အချိန်ယူတည်ဆောက်ရမှာပါဒါပေမဲ့နျူကလ িয়ার စွမ်းအင်ကိုအစားထိုးနိုင်မဲ့တန်စင်စွမ်းအင်တွေအသုံးပြုရေးဆိုတော့ UK နိုင်ငံရဲ့ရည်မှန်းချက်ပြည့်မီဖို့ကတော့နောက်ထပ်အများကြီးအချိန်ယူလှုပ်ဆောင်ရအောင်မှာပါရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ ိုင်းဒို24 25နဲ့32ဒုကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ညချမ်းမှာသောရရှင်များရှင်သောရရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လင်းချက်တွေပဲဖြစ်ပါတယ်။လိုင်းနိုမီတာ25 32 51တို့ကနေည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဒီဒုတိယပိုင်းအစီအစဉ်မှာတော့အင်္ဂါနေ့ညပိုင်းတိုက်ရိုက်လေးလိုက်အစီအစဉ်ကိုဆွေးနွေးကြဖို့ရှိပါတယ်။ဒီမတိုင်ခင်မှာတော့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာကိုတင်ပြပေးကြပါတယ်။ကိုသိန်းထိုင်ဦးစီစဉ်တင်ဆက်ထားပါတယ်ရှင်။
2019ခုနှစ်မေဂန်လွတ်တော်အတွင်းအဓိကအားဆန်းမှုကြီးလို့ပြောရမယ်။သမ္မတအိုဘားမားရဲ့ကျန်းမာရေးဆောင်ရှောက်မှုဥပဒေပြန်လည်ပြင်ဆင်စားထိုးရေး Republican Party ဝင်တွေပြီးခဲ့တဲ့ပတ်ကအောင်မြင်အောင်လုပ်ဆောင်နိုင်ခဲ့ခြင်းမရှိပါဘူး။ဒါကြောင့်လည်းလာမယ့်သတင်းပတ်ဒီမှာ Conservative Party ဝင်တွေရဲ့တခြားအစီအစဉ်တွေအချိန်ပြန်ကောင်းလာအောင်အင်အားစုကြိုးပမ်းတာတွေကိုတွေးလာရနိုင်ပါတယ်။ပြန်လည်ပြင်ဆင်မဲ့ကျန်းမာရေးဆောင်ရှောက်မှုဥပဒေထားမမြောက်ခဲ့တာကိုကြည့်ရင် Republican Party အနေနဲ့အေဗီရောနဲ့လွတ်တော်ကိုဘလို့ပဲလွှမ်းမိုးထားပေမဲ့လည်းရွေးကောက်ပွဲမှာပြီးခဲ့တဲ့ကိရိအတိုင်းမလုပ်နိုင်တာကိုပြသနေပါတယ်။စီရင်နေကသမ္မတဒေါ်နယ်ထရန့်ရဲ့အပတ်စဉ်မိန့်ခွန်းမှာတော့အမေရိကန်တွေကိုကောင်းကင်အာကာသရေးမျှော်ကြည့်ဖို့ဖိတ်ခေါ်ခဲ့တာပါ
။ We renew our
NASA အာကာသစူးစမ်းရှာဖွေရေးအတွက်အမျိုးသားရေးကိရိကဝတ်တွေကိုကျွန်တော်တို့ထပ်တိုးလိုက်ပါတယ်
။ကျမ်းမာရေးဥပဒေကြမ်းရေးနေခဲ့တာနဲ့ပတ်သက်ပြီးအောက်လွတ်တော်ဥက္ကဋ္ဌဘော်ရန်ကတော့
I will not sugarcoat this.
ဒါကိုစကလုံးလားလားနဲ့ကျွန်တော်တို့မဖုံးကွယ်ပါဘူး။ကျွန်တော်တို့အားလုံးအတွက်စိတ်ပျက်စရာနေ့တစ်နေ့ပါလို့ပြောဆိုတော့ပါတယ်။ Obama ကကျမ်းမာရေးဆောင်ရှောက်မှုတွေပိုကောင်းအောင်လုပ်မယ်ဆိုတဲ့ခုနှစ်လုံးလုံးဂရီတွေပေးခဲ့ပြီးတဲ့နောက် Republican တွေကိုယ်တိုင်သူတို့ရဲ့ကျမ်းမာရေးဆောင်ရှောက်မှုဥပဒေဂျန်ကိုချောင်ထိုးလိုက်ရတဲ့အဖြစ်ရောက်သွားခဲ့တာပါ။အောက်လွှတ်တော်မှာဒီပြုတ်ကိုမဖြစ်နိုင်ဘူးဆိုတာသိကြပြီးတဲ့နောက်အခုလိုပယ်ချခဲ့တာပါ။Mainland တက္ကသိုလ်ကနိုင်ငံရေးသုံးသပ်သူ Don Gardel ကတော့ Skype ကနေအခုလိုပြောပါတယ
် It's serious in terms of what the
Tamara ကအတည်ပြုမဲ့ဥပဒေရေးရာကိစ္စတွေအတွက်ဒါကတိတ်ကိုအရေးကြီးပါတယ်သူမှာဗန္ဓာရေးအသုံးစရိတ်ကိစ္စရှိပါတယ်အခြေခံအဆောက်အုံတွေစောက်ရေးအစီအစဉ်အခွန်အောက်ခံမှုပြောင်းလဲရေးဆက်လုပ်ချင်တဲ့ကိစ္စအကြီးကြီးတွေတော်တော်များများရှိနေတာပါအားလုံးကိုလွှတ်တော်ကအတည်ပြုပေးရမှာပါ
ကျမ်းမာရေးဆောင်ရှောက်မှုဥပဒေဂျန်ကိုစတင်ခဲ့တဲ့ Republican တွေကဆွေးရောက် Conservative တွေကတော့သူတို့ပါတီအနေနဲ့တခြားကိစ္စတွေမှာဒီတဲ့ကောင်းအောင်လုပ်နိုင်တယ်ဆိုပြီးခုခံပြောဆိုနေသေးပါ Republican အောက်လွှတ်တော်အမတ် Mark Meadows က ABC ရုပ်သံကိုအခုလိုပြောပါတယ်
I can tell you what most Americans need and want
American အများစုဘာတွေလိုအပ်တယ်ဘာတွေလိုချင်တယ်ဆိုတာကျွန်တော်ပြောနိုင်ပါတယ်သူတို့ပေါ်ရဲကိုဘ ਹੁ အစိုးရကျူးကျော်ပတ်သက်မှုနည်းနိုင်သမျှနည်းစေချင်တာပါအခွန်အွေလျှော့စေချင်တယ်ဒါမှအိမ်အပြန်လာကပို့ပြီးပါလာမယ်သမ္မတ Trump နဲ့ Republican Party ဝင်အမတ်တွေကဒါကိုမဖြစ်မနေလုပ်ဖို့ခိုင်ခိုင်မာမာဆုံးဖြတ်ထားတာကျွန်တော်သိပါတယ်
။ဒေတာတွင် Democratic Party ဝင်တွေကတော့နောက်ထပ်အကြောင်းအရာတွေနဲ့စပြီးတော့ထိုးနဲ့ဝေဖန်လာနေပါတယ်။ပြီးခဲ့တဲ့သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဆွေးဖက်မှုတွေနဲ့ပတ်သက်လို့ပို့ပြီးတော့ရှင်းရှင်းလင်းလင်းသိလာတဲ့အချိန်ထိသမ္မတ Trump ရဲ့အစီအစဉ်တွေကိုဆိုင်းငံ့ထားဖို့ပြောဆိုနေတာပါ။အဲ့ဒီအထဲမှာတရားရုံးချုပ်တရားသူကြီးအဖြစ် Neil Gorsuch ကိုစုပြုထားတဲ့ကိစ္စလည်းပါဝင်ပါတယ်။ဒီမိုကရက်ထဲလွတ်တော်မှာ Chuck Schumer က ABC ရုပ်သံကိုခုလိုပြောပါတယ
် Let's see where this investigation goes for a few
months. ဒီစုံစမ်းစစ်ဆေးမှုတွေပဲအချိန်နဲ့ရောက်မလဲကြည့်ကြအောင်။ Gorsuch ကိုခန့်ထားရေးကိုလာအနေငယ်ဆိုင်းငံ့စေချင်ပါတယ်။ဒါကကျွန်တော်ရဲ့ Republican မိတ်ဆွေတွေအပေါ်မူတည်ပါတယ်။ဒီညှင်းဆိုချက်ကိုလက်ခံကြမယ်လို့လည်းကျွန်တော်မျှော်လင့်ပါတယ်
။ဒါပေမဲ့လည်းအင်ဂျီရောကတော့သမ္မတ Trump ရဲ့အစီအစဉ်တွေကိုရက်ဆိုင်ထားမှာမဟုတ်ဘူးဆိုပြီးခုခံပြောဆိုနေပါတယ
်။
သူမှပြင်းပြအောင်ဆောင်ရွက်ချင်တဲ့အကြောင်းအရာတွေတော်တော်များများကြံမာသေးတယ်။လူဝေမှုကြီးကြပ်ရေးအခွန်ကိစ္စနောက်နေကြမှာဒတိုင်းဆောင်ရေးကိစ္စတွေပါလို့အင်ဂျီရောပြောခွင့်ရရှောင်းစပိုက်ဆာကပြောဆိုသွားတာပါအမေရိကန်ပြည်ထောင်စုရဲ့အခြေခံဆောက်အုံတွေပြန်လည်တည်ဆောက်ရေးကိစ္စကလွဲလို့သမ္မတထရန့်လှုပ်ချင်တဲ့ကိစ္စတော်တော်များများဒီမိုကရက်ပါတီဝင်တွေဘက်ကလက်ခံမဲ့ပုံတော်မရှိသေးပါဘူးဥပဒေဂျန်တွေကိုတည်ပြုနိုင်မှု Republican တွေကိုယ်တိုင်ညှဉ်းညွတ်ဖို့လိုပြီးပြီးခဲ့တဲ့ဘက်ကစမ်းသပ်ခံခဲ့တဲ့အချိန်ရင်းနှီးခဲ့တာမျိုးမဟုတ်တဲ့ညှဉ်းညွတ်မှုမျိုးလိုအပ်နေကြောင်းပါခင်ဗျာ
Thank you. အစည်းအဝေးတင်ဆက်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုကတော့ဒေါခင်ဆိုးဝင်းစီစဉ်ပြီးထုတ်လုပ်သူမက်ခင်ဖြူထွေးနဲ့အတူတင်ဆက်မယ်။အင်္ဂါနေ့ညချမ်းဓာတ်ရိုက်လေးလိုက်အစီအစဉ်ကိုစကြရအောင်ပါရှင
်။မင်္ဂလာပါရှင်။ VOA American တန်ရဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကနေကြိုဆိုပါရစေ။တော်တာရှင်များရှင်။2019ခုနှစ်ဂျားဖြတ်ရွေးကောက်ပွဲကျင်းပဖို့၃ရက်ပဲလိုပါတော့တယ်ဒီဂျားဖြတ်ရွေးကောက်ပွဲမှာတိုင်း၃တိုင်းပေါ့နော်စကိုင်းပဲခူးတိုင်းရန်ကုန်နဲ့ပြည်နယ်ကြီး၅ခုကယားချင်းမွန်ရခိုင်နဲ့ရှမ်းပြည်နယ်ကပြည်နယ်ပေါင်း၅ခုက KIA အဖြစ်တော့၃ခုမြို့နယ်အဖြစ်22မြို့နယ်မှာလစ်လပ်နေတဲ့ပြည်သူလွှတ်တော်အမျိုးသားလွှတ်တော်နဲ့တိုင်းဒေသကြီးပြည်နယ်အစိုးရတွေရဲ့လွှတ်တော်ပြည်နယ်လွှတ်တော်တွေရဲ့လစ်လပ်နေတဲ့19နေရာအတွက်ကိုရှင်ပြိုင်ကြမှာဖြစ်ပါတယ်။ပါဝင်ရှင်ပြိုင်မဲ့ပါတီ24ပါတီနဲ့တတိပုဂ္ဂလကိုယ်စားလှယ်9ဦးရှိတယ်လို့ပြောင်းစုရွေးကောက်ပွဲကော်မရှင်ကနေပြောထားတာရှိပါတယ်။ကျမဒီဟိုဒီနေ့ပေါ့လေညနေမကြခင်တည်းအချိန်မကြခင်ကပဲကျမ UEC ဥက္ကဋ္ဌကြီးကိုဆက်သွယ်ပြီးတော့မေးပါတယ်။ဦးလာသိန်းကိုမေးတဲ့အခါမှာ "तू ကကျမမေးတာကတော့ဒီဂျားဖြတ်ရွေးကောက်ပွဲကိုလူလူရဲ့စိတ်ဝင်စားမှုကိုဘယ်လိုသုံးသပ်လို့ရတယ်လဲ"ဆိုတဲ့အခါကျတော့ဥက္ကဋ္ဌရပြောပါတယ်ဘဲပါတီနိုင်နိုင်ဟိုနိုင်ငံရေးစီးပွားရေးလူမှုရေးအနေနဲ့တိတ်ထူးထွေပြောင်းလဲမှာမဟုတ်တဲ့အတွက်ကြောင့်မလို့ဒူးဒူးစိတ်ဝင်စားမှုကဟိုတိတ်ပြီးမရှိဘူးလို့သူကသုံးသပ်ပါတယ်တဲ့နောက်ပြီးတော့ဒီမဲဆန္ဒရှင်စီးအနေနဲ့ပတ်သက်လို့လည်းအတက်နိုင်ဆုံးအတိအကျဆုံးဖြစ်နိုင်အောင်စီစဉ်ထားတယ်လို့ပြောပါတယ်ဒီတော့ကဒီရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မဲ့ပါတီတွေပေါ့နော်အခုအရင်ဟိုတော်တော်လေးလဲလှုပ်လှုပ်ခတ်ခတ်ဖြစ်နေတဲ့အရင်ကတခါမှဟိုရွေးကောက်ပွဲမကျင်းပဘူးတဲ့ဒီရှမ်းပြည်နယ်ကဒီကျေးသီးနယ်မိုင်းရှူနယ်မှာဒီစိတ်ဝင်စားမှုအခြေအနေနဲ့ပတ်သက်ပြီးတော့ဥနေစော်နိုင်ရှိပါလားရှင်နမ်ဆန်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌအနေနဲ့ရွေးကောက်ပွဲကော်မရှင်အကြီးအကဲပေါ့နော်ဥနေစော်နိုင်ရှိပါလားရှင
်ဟုတ်ကဲ
့ဟုတ်ကဲ့မင်္ဂလာပါရှင
်ဟုတ်ကဲ
့ရှိပါရဲ့ဟုတ်ကဲ့ဟုတ်ကဲ့ပါအဲ့တော့ဟိုကျမတို့ဒီအခုရွေးကောက်ပွဲဂျာပြတ်ရွေးကောက်ပွဲကိုဒီဒေသခံမဲပေးကြမဲ့မဲဆန္ဒရှင်တွေရဲ့ဟိုကပေါ့တုံ့ပြန်ချက်ပေါ့နော်သူတို့ရဲ့သူတို့အနေနဲ့စိတ်ဝင်စားမှုရှိပါလားရှင်ဘယ်လိုများသုံးသပ်လို့ရပါလဲရှင
်ဟုတ်ကဲ့ကျွန်တော်ရှမ်းပြည်နယ်မှာအခုကျွန်တော်မိုင်းရှိမြို့နယ်နဲ့ကျေးသီးမြို့နယ်မှာနှစ်မြို့နယ်မှာပါဝင်ရှင်ပြိုင်နဲ့ကျွန်တော်မဲဆန္ဒနယ်ကပတ်သက်တဲ့ပြည်သူလူထုတွေကတော့စိတ်ဝင်စားမှုတော်တော်နည်းပါရဲ့ခင်ဗျဟုတ်ကဲ့ဘာလို့နည်းရလဲဆိုလို့ရှင်သူတို့ဟာဒီနိုင်ငံရေးကိုသူကဟိုပေါ့နိုင်ငံရေးသမားတွေပဲလုပ်ရမယ်ဆိုတဲ့အတွေးတွေလည်းရှိကောင်းရှိနေကြနောက်ပြီးတော့ဒီဘက်မှာဒေသဆွဲပေါ့နော်ဒီတိုင်းဒေသအဆွဲတွေရှိနေတဲ့အတွက်ကြောင့်ကျွန်တော်တို့ဒီဟိုပါဝင်ရှင်ပြိုင်မဲ့ပါတီတွေအပေါ်တိတ်စိတ်ဝင်စားမှုတော်တော်နည်းပါတယ်ခင်ဗျ။ဘာဖြစ်လို့လဲဆိုတော့နောက်ပြီးတော့သူတို့မှာစိုးရင်ကြောက်ကြမှုတွေလည်းရှိနေတယ်လို့ကျွန်တော်မြင်ရပါတယ်ခင်ဗျ
။ဟုတ်ကဲ့ပါ။နေမြေလုံခြုံရေးနဲ့ပတ်သက်လို့ရောစိတ်ချရပါလေ။ဒါရင်လားချင်း
နေနေလုံးကြီးနဲ့ပတ်သက်လို့ကတော့ဒီကျွန်တော်တို့ရဲ့ကြီးတဲ့ပြည်သူတွေပေါ့နော်မိုင်းရှူးနဲ့ကြီးသီးမှာဆိုလို့ရှိရင်တော့မြို့ပေါ်မှာတော့ပြဿနာသိမ်းမရှိပြကြီးတဲ့ပြည်သူတွေအနေနဲ့တော့သူတို့စိတ်ထဲမှာတစုံတရာကိုစိုးရင်ကြောင်းကြနေရတဲ့ပုံစံလေးတွေကိုကျွန်တော်တွေ့ရပါတယ်ခင်ဗျကျွန်တော်တို့ကိုယ်တိုင်လည်းကျွန်တော်မဲဆက်စည်းရုံးတဲ့အခါမှာကျွန်တော်တို့ဝင်နေဝင်နေတိုင်းဝင်လို့ရမရတဲ့ကြီးရွာလေးရှိပါတယ်ခင်ဗျအဲ့ဒီအတွက်ကျွန်တော်တို့ဒီပြည်တော်စုကော်မရှင်ကိုကျွန်တော်တို့ကန့်ကွက်စာ NLD အနေနဲ့ကန့်ကွက်စာတင်ခဲ့ပြီးမှလည်းမဲယုံနေရှေ့ပြောင်းပေးမဲ့အစီအစဉ်လောက်ကိုပဲစီမံပေးတော့တွေ့ရပါတယ်တကယ်တော့ကျွန်တော်တို့အဲ့ဒီကျွန်တော်တို့ကြေးရွာတွေကိုအဲ့ဒီစိတ်တိုင်းကျကျွန်တော်တို့လဲဆက်စီရင်ခွင့်မရခဲ့ပါဘူးခင်ဗ
ျဟုတ်ကဲ့ပါကျေးဇူးပါအခုအဲ့ဒီမိုင်းရှူးမှာမိုင်းရှူးကနေပြီးတော့ဝင်ရောက်ရှင်ပြိုင်မဲ့ SNLD ပေါ့နော်ရှမ်းမြို့သားများဒီမိုကရေစီအဖွဲ့ချုပ်ကပြည်သူ့ကိုယ်စားလှယ်လောင်းဆိုင်လေးမြတ်ရှိပါတယ်ဦးဆိုင်လေးမြတ်ရောက်ပါပြီလားရှင်လိုင်းပေါ်မှာ
ဟုတ်ကဲ့ပါဗျ
ဟုတ်ကဲ့ပါဗျဟုတ်ကဲ့မင်္ဂလာပါရှင်ဟုတ်ကဲ့အဲ့တော့ဟုတ်ကဲ့ပါဒီတိုင်းရင်းသားနယ်မြေဟုတ်ကဲ့ပါတိုင်းရင်းသားနယ်မြေတွေမှာတော့တိုင်းရင်းသားပါတီတွေကဟိုအားတာတယ်လို့ပြောအောင်ပါပေါ့နော်အဲ့တော့ဦးဆိုင်လေးမြတ်အနေနဲ့ဒီပြည်သူလူထုရဲ့ဒီမဲဆန္ဒရှင်တွေရဲ့စိတ်ပါဝင်စားမှုအပေါ်ဘယ်လိုများဟိုကောက်ချက်ချလို့ရပါလဲရှင်
ဟုတ်ကဲ့စာပြီးပြောရမယ်ဆိုရင်တိုင်းသားနယ်မြေဆိုတဲ့စကားလုံးသုံးတော်တော့ကျွန်တော်တိတ်တော့သဘောမကျပါဘူးเนาะအဲဗမာလဲတိုင်းသားမျိုးနွယ်တွေကတခုလို့ကျွန်တော်ပြောချင်ပါတယ်ဟုတ်ပြီဗမာမဟုတ်တော့တိုင်းသားဒေသဆိုရင်တော့ကျွန်တော်တော့လက်ခံနိုင်ပါတယ်အဲမိသုံးမျိုးဆိုစီကျွန်တော်ဖက်မှာတော့ဒီဟုတ်ပြီကျွန်တော်တော့ဒါတော့ identity ဆိုတာရှိတယ် national identity ရှိမယ်ပြီးရင်တော့ ethnic identity ရှိမယ်ဒီအပေါ်မှာယုံကြည်ပြီးတော့အဲပါတီတခုကိုထောက်ခံတဲ့အပေါ်မှာအဲဘာမှပြောကြမလို့ဘူးတော့ကျွန်တော်တော့ထင်ပါတယ်ဗျ
ဟုတ်ကဲ့ပါရှင်အဲ့တော့ဟိုအခုဟိုလက်တွေ့စီယုံရေးစင်းရတလောက်ပေါ့အားရကျေနပ်မှုရှိပါလားရှင
်ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့အပြေအဝထောက်ခံမှုရှိပါတယ်ဗ
ျဟုတ်ကဲ့ဟုတ်ကဲ့အခုအဲဥယျာထုံးပေါ့နော်ဥယျာထုံးကတော့အရင်တုန်းကဒီရှမ်းမျိုးသားများဒီမိုကရက်တစ်ပါတီကနေပြီးတော့ဒီပြည်သူ့လွှတ်တော်မှာကိုယ်စားလှယ်လုပ်ခဲ့တဲ့ကိုယ်စားလှယ်ဟောင်းတယောက်ပေါ့နော်အခုတော့လောလောဆယ်တော့လွတ်လပ်စွာတည်ကြားဟိုနေတဲ့နိုင်ငံရေးကဲခတ်ပုဂ္ဂိုလ်တယောက်ပေါ့ဥယျာထုံးအနေနဲ့ရောအခုလောလောဆယ်ဒီရှမ်းပြည်နယ်အခြေအနေပေါ့နော်အဲ့ဒီမှာဒီရှမ်းပြည်နယ်ဘက်မှာဒီရှမ်းပြည်နယ်ကပြည်သူပြည်သားတွေအနေနဲ့ဒီကြားပြရွေးကောက်ပွဲကိုစိတ်ဝင်စားမှုအခြေအနေလေးပြောပြပေးပါလားရှင်ပြည့်ရုံရှိပါလားဟုတ်ကဲ့
ကျွန်တော်တို့ဒီအခုဂျာပြတ်ရုပ်ောက်ပွဲလုံမဲ့မြို့နယ်တွေကတော့ကျွန်တော်နဲ့တော့နည်းနည်းဝေးတာပေါ့လေဝေးပေမဲ့ဟိုနည်းနည်းသူတို့ပြောတဲ့အနေအထားတွေရောကျွန်တော်တို့ဒီ Facebook တို့ဘာလို့မှတက်လာတဲ့ဟာတွေရောကြည့်ရတဲ့အခါကျတော့ဟိုအတဲခတ်လို့တော့ရပါတယ်သူတို့ဒီမိုင်းရှူချီတီအဲ့ဘက်ဒေသတွေကသူတို့စိတ်ဝင်စားတာတော့ဟိုပါတီတစ်ခုပဲဖြစ်လိမ့်မယ်ချမ်းတိုင်းရင်းသားပါတီပေါ့နော်ဒီဗမာမဟုတ်တဲ့တိုင်းရင်းသားပါတီနှစ်ခုပေါ့ရှမ်းကြားပြူပါတီနဲ့ကြားကောင်းပါတီနှစ်ခုရှိတဲ့အဲ့မှာသူကြားကောင်းပါတီကိုပို့ပြီးတော့စိတ်ဝင်စားလိုက်မယ်လို့ထင်တယ်နော်အဲ့ဒီဘက်မှာအရင်2015ကရွေးကောက်ပွဲမကျင်းပနိုင်တာကလည်းအဲ့ဒီဘက်မှာနေနေမှာတိုက်ပွဲတွေဖြစ်ပြီးတော့နေနေလုံးလုံးရင်းမရှိဘူးဆိုပြီးတော့ရန်နာထားတဲ့အခါအခုမဲပေးခွင့်ရပြီဆိုတဲ့အခါကျတော့အဲ့ဒီဒေသမှာတော့ကျွန်တော်ထင်တယ်ဒီကြားကောင်းပါတီကဒီဟိုအသာဟိုပြည်သူလူထုစိတ်ဝင်စားမှုပိုတဲ့အနေနဲ့သူနိုင်ရဖို့အနေထားရှိပါတယ်။ကြံတဲ့ပါတီတွေတော့ဝင်ပြီးတော့မဲဆွဲမဲစီယုံဟောပြောမယ်ဆိုရင်လည်းစိတ်ဝင်စားမှုမပြဘူးလူစုလို့မရဘူးဆိုတာအမှန်ပါပဲ။ဒါဒါဒီလိုပဲဖြစ်မှာပဲ။အဲ့ဒီနောက်သူတို့တစုံတရာစိုးရင်ထိတ်လန့်မှုပါညာဆိုတာလည်းရှိတယ်လို့ခုနပြောတာလည်းအမှန်ပါပဲ။ဆိုရင်ထိုင်နိုင်မှုရှိတဲ့အခါတခြားပါတီတွေခေါ်တဲ့အခါတို့မလာကြဘူးဗ
ျဟုတ်ကဲ့ပါအဲကျမကလေအခုဒီဟိုအာဏာရပါတီခေါ်မှာပေါ့နော်ဒီ NLD မြန်မာဒီမိုကရေစီအဖွဲ့ချုပ်နဲ့ဒီဟိုအရင်တုန်းကဟိုအာဏာရပါတီဖြစ်ခဲ့ဘူးတဲ့ဒီပြည်ခိုင်ပြည်ပြောင်းစုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကပါဝင်ရှင်ပြိုင်မဲ့ပုံစံတွေကိုကျမနှစ်ပါတီစီပါတီကြီးနှစ်ခုစလုံးကိုကျမစ조사ပြီးဆက်သွယ်ပါတယ် NLD ပါတီဒီနေနေကတော့ဟိုခုနကတော့ဦးနေစောနိုင်ဟိုပါဝင်ပြောဆိုမယ်နောက်တစ်ယောက်ဒေါ်စန်းမြင့်အမတ်လောင်းတစ်ယောက်ပါမယ်ပေါ့နော်ဒါပေမဲ့ဒီပြည်ခိုင်မျိုးပါတီကိုကျမဆက်သွယ်တဲ့အခါမှာဗဟိုကော်မတီဝင်ဦးတင်လှိုင်ကိုဆက်သွယ်ပါတယ်ဆက်သွယ်ခါမှာသူခရီးထွက်နေတဲ့အတွက်ကြောင့်မလို့သူပြောလို့အဆင်မပြေပါဘူးတဲ့အဲ့ဒါနဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာနန္ဒာလှမြင့်ကိုလည်းကျမဖုန်းဆက်ပါတယ်ဒါပေမဲ့ဖုန်းပိတ်ထားတဲ့အတွက်ကြောင့်မလို့ဒီပြည်ခိုင်မျိုးပါတီကိုကျမဆက်သွယ်လို့မရပါဘူးအဲ့ဒါကြောင့်ဒီနေ့ဆွေးနွေးပွဲမှာဟိုသူတို့ပြည်ခိုင်မျိုးပါတီမပါတဲ့အတွက်ကြောင့်မလို့ဟိုကျမရဲ့အားနည်းချက်လည်းဖြစ်မှာပေါ့လေခေါ်ဟိုမပါဝင်နိုင်တာကိုကျမအားလုံးတောင်းပန်ပါတယ်အခုနောက်တစ်ယောက်ကတော့ကျမတို့ဒီ PACE လို့ခေါ်တဲ့ People's Alliance for Credible Elections ပေါ့နော်အဲ့ဒီဒီ CSO အဖွဲ့ကကိုစိုင်းရဲကျော်စွာမြင့်ရှိပါလားရှင
်ဟုတ်ကဲ့ရှိပါတယ်ဗျ
ဟုတ်ကဲ့ပါဟုတ် Credible Elections ဆိုတဲ့ခါကျတော့ယုံကြည်ကိုးစားလို့ရတဲ့ရွေးကောက်ပွဲတွေဒီအတွက်ကိုစုစည်းထားတဲ့လူထုမဟာမိတ်အဖွဲ့လို့ခေါ်ပြည်သူမဟာမိတ်အဖွဲ့လို့ခေါ်မှာပေါ့နော်အဲ့တော့ဒီအခုလူထုကိုစောင့်ကြည့်နေတဲ့သဘောရှိတယ်ဆိုတဲ့ခါကျတော့လူထုရဲ့တုံ့ပြန်ချက်ကဘယ်လိုရှိပါလဲရှင်ဂျာမဲ့ရွေးဂျာချက်ရွေးကောက်ပွဲအပေါ်မှာ
ဆိုကျွန်တော်တို့ဇန်နဝါရီလဒီ2019ဇန်နဝါရီလကုန်ပိုင်းမှာကျွန်တော်စစ်တမ်းတစ်ခုကောက်ခဲ့တယ်စစ်တမ်းရဲ့အဓိကရွေးချက်ကတော့ဂျာချက်ရွေးကောက်ပွဲနဲ့ပတ်သက်လို့ဒီလူထုကသတင်းချက်တွေဘယ်လောက်သိတယ်လဲမသိဘူးလဲဆိုတာရယ်အဲ့တော့သူတို့ဘယ်လိုမျိုးစိတ်ကူးရှိသလဲမေးရယ်ဆိုကျွန်တော်အဓိကမေးရမေးကတော့ဂျာချက်ရွေးကောက်ပွဲရှိသလားလို့ဟိုဒီညနေ22မိနစ်မှာစတန်ကောက်တာပေါ့လေဂျာပြေကောက်ပွဲလုပ်နေတယ်ညနေ22မိနစ်မှာကောက်တဲ့ခါမှာဂျာပြေကောက်ပွဲရှိတာကိုသိသလားလို့မေးတဲ့ခါမှာ62ရာခိုင်နှုန်းကပဲပြည်သူလူထုရဲ့62ရာခိုင်နှုန်းကပဲဂျာပြေကောက်ပွဲရှိရဆိုတော့သိတယ်လို့ကျွန်တော်တို့ဖြေတယ်နောက်တစ်ချက်ကကျတော့ကျွန်တော်တို့ဒါဆိုရင်ကျွန်တော်တို့နောက်ထပ်ကျွန်တော်တို့မေးရမေးပါကြဂျာပြေကောက်ပွဲရှိတယ်ဂျာပြေကောက်ပွဲမှာမဲထဲဖို့အစီအစဉ်ရှိတယ်လားမေးတဲ့ခါမှာကျွန်တော်တို့မဲထဲဖို့အတွက်ကိုသူတို့ဒီကံမှယတိပြက်ဆုံးဖြတ်ထားတယ်လို့ပြောတဲ့ဒီမဲ့ဆန္ဒရှင်ရဲ့ခိုင်နှုန်းက58ရာခိုင်နှုန်းပဲရှိတယ်။ဆိုတော့ကျွန်တော်တို့မသိတာကတော့ဘာကြောင့်မလို့ကျွန်တော်တို့58ရာခိုင်နှုန်းပဲရှိရလဲ။ဘလို့အကြောင်းပြချက်တွေဆိုတော့ကျွန်တော်တို့သိချာမသိဘူး။ဒါပေမဲ့ပြောလို့ရတာကတော့ကျွန်တော်တို့ဂျာပြေရုပ်ောက်ပဲရှိရဆိုတော့သိရတဲ့တရင်ချက်လက်ရောက်ရှိမှုနှုန်းကနည်းရဲဆိုတော့ကျွန်တော်အကျဉ်းချင်းပြောလို့ရတယ်။ဒါကတော့ဂျာပြေရုပ်ောက်ပွဲကို58ရာခိုင်နှုန်းပဲထည့်မယ်လို့ဟိုပြောတယ်ဆိုတော့ကျွန်တော်တို့ဟိုဒီလာပြီးတော့မှမဲထည့်မယ်ဆိုတော့စိတ်ဝင်စားမှုနည်းရဲဆိုတော့ကျွန်တော်အကျဉ်းချင်းပြောလို့ရတယ်။
ဟုတ်ကဲ့ပါအဲ့တော့ဒါဆိုလို့ရှိရင်ဂျာပြန့်ရွေးကောက်ပွဲကျင်းပဖို့ကြော်ညာတဲ့အားနည်းလို့လားဒါမှမဟုတ်လို့ရှိရင်လူထုစိတ်ဝင်စားမှုကဟိုဥက္ကဋ္ဌယုလသိန်းပြောဘူးပါတယ်ဟိုဒီဂျာပြန့်ရွေးကောက်ပွဲကိုဒီမြန်မာ idol လောက်ကောင်မှစိတ်မှုလူထုကစိတ်ဝင်စားမှုမရှိဘူးဆိုပြီးတော့ပြောတာလေကျွန်မကြားလိုက်ရပါတယ်ရှင
်ဟုတ်ကဲ့ဆိုဖြစ်နေတာကတော့ကျွန်တော်တရင်ချင်းနဲ့ချန်ကြည့်မှုကလည်းရွေးကောက်ပွဲကော်မရှင်တစ်ခုတည်းကပဲကျွန်တော်လုပ်တယ်ဂျာပြန့်ရွေးကောက်ပွဲနဲ့ပတ်သက်လို့ဒီကြပ်ရဲ့ကော်ပိုရှင်ရဲ့မဲဆင်းနဲ့ကတ်တော့မဆိုတော့အဓိကကျွန်တော်တို့ပညာပေးလုပ်ငန်းတွေလုပ်တာကအဲဒါရုပ်ကော်ပိုကော်မရှင်နဲ့ကျွန်တော်တို့အရက်ဖက်ဖွဲ့စည်းချုပ်ရပဲလုပ်တယ်။ဒါပေမဲ့နိုင်ငံရေးပါတီတွေကလည်းကျွန်တော်မက်ဆက်စည်းရုံးမှုကိုသူတို့ဖေဖော်ဝါရီလနေ့မှာစတယ်ဆိုပေမဲ့တကယ်တမ်းကျတော့သူတို့အချိန်မြင့်တာကမတ်လကျွန်တော်တို့ဟိုအလေလောက်မှသူတို့မြင့်တာပေါ့။ဆိုတဲ့အခါမှာဂျပ်ပြေကော်ပိုရှင်ရဲ့ဒီလူမျိုးကမက်ဆနာနေနေပဲစီဦးနော်နိုင်ငံသားတယောက်ချင်းစီရဲ့ခွင့်ရေးအတွက်ကိုဒါအရေးကြီးရဲ့ဆိုတာကိုနှုတ်ကော်မရှင်ရဲ့ဆီယက်ဆိုရှိတာကိုသိရတယ်။ဆိုပါတီဆရာတွေကိုကျွန်တော်တို့စုံစမ်းတာမျိုးလေးရတယ
်။ဟုတ်ကဲ့ပါ။အ
ဲဟုတ်ကဲ့
ဟုတ်ကဲ့ပါ။ဟုတ်ကဲ့အခုဂျာပြတ်ရွေးကောက်ပွဲအတွက်ကိုအင်တိုင်းအားလိုက်စီယုံရေးဆင်းနေတဲ့ NDF ပါတီကဟိုဥခင်မောင်ဥခိုင်မောင်ကြီးရှိပါလားရှင်။
ဟုတ်ကဲ့ရှိပါရခင်ဗျ
ာဟုတ်ကဲ့ဥက္ကမဥခိုင်မောင်ကြီးတို့ဟိုမဲဆွယ်စီယုံတဲ့နေရာမှာဟိုအားရပါးရရှိရလားလူတို့ရဲ့ထောက်ခံမှုကရောဘယ်လိုရှိပါလဲရှင်တော်တော်လေးလည်းပြင်ပန်းနေပြီလို့သိရပါတယ်အားလည်းနာပါတယ်ရှင်ဟုတ်ကဲ
့ဟုတ်ကဲ့ပါဗျာဟိုကျွန်တော်ကတော့စကတည်းကဖေဖော်ဝါရီလမှာအဲစတာထွက်ထွက်ချင်းကိုကျွန်တော်က9ရက်တပတ်တိတိတော့အနေရီကအဲဒီဥကုန်ကြီးကိစ္စဖြစ်တယ်နဲ့ကျွန်တော်တပတ် silent လုပ်ပါတယ်အဲ့ဒီ silent လုပ်ပြီးတဲ့တပတ်နောက်ပိုင်းမှာနေ့တိုင်းနီးပါးလောက်ကျွန်တော်ထွက်ပါတယ်တချို့ဟိုတပတ်မှာ1ရက်လောက်2ရက်လောက်ကျွန်တော်နားတာတွင်တနေ့ရက်တွေထွက်ပါတယ်အဲ့ဒါထွက်တာကဒီလူတို့ကဒီရွေးကောက်ပွဲရှိတာကိုမသိတဲ့လူတွေကများပါတယ်ပြီးတော့အလုံကဥက္ကိုင်မောင်ကြီးကဘာလို့ကမာရွတ်မှာလာပြီးစီးရုံးလာလဲဒီဘက်မှာဘာလို့ဟိုလာလို့တာလဲဒီဘက်မှာရွေးကောက်ပွဲရှိလို့လားဆိုတော့တအံ့တော်နဲ့မေးတာတွေလည်းတွေ့ရတဲ့အတွက်အလူလူကတော်တော်မသိကြတဲ့သဘောမျိုးဖြစ်ပါတယ်အဲဘယ်တော့ပဲဒီဘက်မှာရွေးကောက်ပွဲကော်မရှင်ကဘယ်တော့ပဲညင်ညာညင်ညာတချို့ဟာကြတော့မြမအတန်တို့တခြားဒီရုပ်တံတွေကိုစိတ်ဝင်စားတဲ့လူတွေလည်းအများကြီးရှိတယ်ဆိုတော့အခုမှကျွန်တော်တို့ကောင်းကောင်းသိရတဲ့သဘောဖြစ်ပါတယ
်ဟုတ်ကဲ့ပါအဲဟုတ်ကဲ့ပါဥက္ကမကြီးဆက်ပြောပါရှင်ဟုတ်ကဲ
့ဟုတ်ကဲ့အဓိကတော့ပြည်သူလူထုကဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မသိတဲ့အနေထားမျိုးကနေလွတ်တော်ကိုယ်စားလှယ်လောင်းတွေကကိုယ့်ကိုမဲပေးတဲ့ပြည်သူလူထုသိအောင်တော်တော်ကြီးကိုကိုယ့်ဟာကိုယ်စူးစမ်းကြရတဲ့သဘောကအများဆုံးနှိပါဖြစ်နေပါတယ်အဲအဲ့လိုပဲတော်တော်ဖေ့စ်ဘွတ် PAC အဖွဲ့ကလည်းသူတို့ကစစ်တမ်းတွေကောက်ကြတာမှန်ပါတယ်ဒါပေမဲ့လွတ်တော်ကိုယ်စားလှယ်တွေကိုပဲဘာပြဿနာရှိတယ်လဲဘာအခက်အခဲရှိတယ်တွင်တွင်မင်းနေပါတယ်ကျွန်တော်တို့ကဘာအခက်အခဲရှိတယ်လို့ပြောရမယ့်ကိစ္စတော့တော်တော်ခက်ပါတယ်ဥမာကျွန်တော်ကမာရွတ်မြို့နယ်မှာရွှေဘရောက်ရိတ်မုံတို့ဘာရိတ်မုံတို့ရွှေငါးရွှေရှိပါတယ်အဲ့ဒီကိုကျွန်တော်တို့ကလုံကြုံရေးကတားတာနဲ့ဝင်လို့မရတဲ့နေရာတွေလည်းရှိပါတယ်အဲ့တော့အုတ်ချုပ်ရေးကလွတ်တော်ကိုယ်စားလှယ်လောင်းတွေလာရောက်ပြီးမဲဆွယ်စည်းရုံးတဲ့အခါမှာဝင်ဝင်ပြုပါလို့ပြောထားတာလည်းမရှိဘူးခင်ဗျအဲ့တော့ကျွန်တော်တို့ကဘယ်သူအကူအညီတောင်းလို့တောင်းရမှန်းကိုမသိရတဲ့ဘဝနဲ့မဲဆွယ်စည်းရုံးရတာအခုကျွန်တော်ကရန်ကုန်မှာ9မြို့နယ်ကိုမဲဆွယ်စည်းရုံးရပါတယ်အဲ့ဒီခါမှာ9မြို့နယ်ကိုကျွန်တော်အလဲကျသွားပါတယ်။အဲဒီလိုသွားတာတောင်မှဈေးထဲမှာတို့ဈေးရောင်းတဲ့လူတွေကဘယ်ဆိုးရပဲတက်တက်တို့တို့ကလမ်းမေးမှာပဲဈေးရောင်းရမှာမဲပေးဖို့လုံးဝစိတ်ဝင်စားဘူးလို့ပြောတဲ့လူတွေလည်းရှိပါတယ်။အဲ့တော့ကျွန်တော်တို့ကမဟုတ်ဘူး။လက်ရှိအခြေအနေလေးကိုကျွန်တော်ရှင်းပြရပါတယ်။အဲတိုက်တဲ့သူကိုမဲပေးပါ။အီဒီလာတရနေ့ရွေးကောက်ပွဲရှိပါတယ်။ကျွန်တော်တို့ကတိုင်းပြည်အတွက်လိုအပ်လို့ပါကြတာဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့လိုအပ်တဲ့ပြည်သူအတွက်လိုအပ်ချက်လေးတွေကိုလွတ်တော်မှာတင်ပြဖို့အတွက်ပြည်သူတွေတုံရင်တုံရင်ဘဝကနေပြောင်းလဲဖို့အတွက်ကျွန်တော်တို့အတတ်နိုင်ဆုံးပံ့ပိုးဆောင်ရွက်သွားမှာဖြစ်ပါတယ်ဒီချက်အလေးရှင်းပြရပါတယ
်ရှင်း
ပြတော့မှပြည်သူချုပ်ရလည်းနားလည်လာတဲ့သဘောမျိုးနဲ့အခုမှနည်းနည်းလေးရွေးကောက်ပွဲကိုတက်ကြွလာတာလို့ဟုတ်မြင်ရပါတယ်ခင်
ဗျဟုတ်ကဲ့ပါကျေးဇူးပါပဲအဲနောက်တစ်ယောက်ဟိုဒီနေ့စနေဘက်မှာပါဝင်မယ်နောက်တစ်ယောက်ကတော့ NUP ပေါ့နော်အရင်တုန်းကတော့ဒီတာဆညာတိုင်းရင်းသားစီလုံးညီညွတ်ရေးပါတီရဲ့အတွင်းမှုပါဦးဟန်ရွှေပါဦးဟန်ရွှေနေကောင်းပါလားရှင်
အဲကောင်းပါလားခင်ဗျကျွန်တော်ဒုက္ခထားပါခင်
ဗျ။ Oh sorry ပါဟုတ်ကဲ့ဒုက္ခထားကျွန်မလည်းဟိုယာရုတွေခဏခဏပြောင်းမှုကျွန်မမေ့သွားလို့ပါ sorry ပါဟုတ်ကဲ့ပါအဲ့တော့ဦးဟန်ရွှေတို့ပါတီအနေနဲ့ဘယ်နှစ်ယောက်လောက်များပါဝင်ရှင်ပြိုင်မှုစီစဉ်ထားပါလဲရှင
်။ဟိုကျွန်တော်တို့ဒီရပ်ရရွေးကောက်ဝင်မှာတော့ပြည်သူ့လွှတ်တော်က200ပါ။နောက်မြို့သားလွှတ်တော်က100ပါခင်ဗျ။ ဒီလိုလို့တော့အနေနဲ့ကဩကျွန်တော်တို့သခိုင်းတိုင်းဒေသကြီးမုံရွာမြို့နယ်မက်ဆန္ဒနယ်နဲ့ဒီမွန်ပြည်နယ်ထောင်စုံမြို့နယ်မက်ဆန္ဒနယ်တဲ့နေရာမှာဝင်ပြန်ပြီးတော့ဒီအမျိုးသားလွှတ်တော်အနေနဲ့ကတော့ပုဂိုးတိုင်းဒေသကြီးအမှတ်၄ပေါ့လေကျွန်တော်တို့လုံလေးပင်ကျော်ကကဒီမက်ဆန္ဒနယ်ဒီ၃နေရာပဲကျွန်တော်တို့ဝင်ပြီးရှင်းပြမှာဖြစ်ပါတယ
်ဟုတ်ကဲ့ပါဟိုချောင်းစုံကတော့နည်းနည်းလေးပွဲစုနေပါတယ်အဲ့ဒီဘက်ကစီယုံရေးအခြေအနေလေးပြောပြပေးပါအောင်ရှင
်ဟုတ်ကဲ့ကျွန်တော်တို့ချောင်းစုံကတော့ကျွန်တော်ဒီနေရာကဟိုကျွန်တော်တို့တော်ကိုဆိုရဲချောင်းစုံသာတည်တာပေါ့လေကျွန်တော်မောင်အောင်မြို့သားပဲကျွန်တော်တို့ဖြစ်ပါတယ်အဲ့တော့ဖြစ်တဲ့အခါကျတော့အဲ့ဒီနေရာကိုလည်းပဲကျွန်တော်တို့တော်တော်လေးမျှော်မှန်းပြီးတော့ကျွန်တော်တို့ကတော့စီယုံရေးဝင်ပါတယ်စပြီးတော့ပေါ့လေကျွန်တော်တို့လက်60လောက်ချိန်နေရနေစပြီးတော့ကျွေးဝင်ထုတ်ရှားအကောင့်တွေပေါ်ဆောင်ရွက်ပါတဲ့ခင်အဲ့တော့ဟာဒီမှာလည်းပဲဟိုဘလိုပဲဖြစ်ဖြစ်ပေါ့လေချောင်းစုံနေနဲ့ကျွန်တော်ထုတ်ရှားလို့ရနိုင်ပါတယ်သို့တော့ဒီမှာကဒီ hot issue ကတော့အဲခုနပြောတဲ့ဟလာညပြောတဲ့ဖွဲ့စုတဲ့ဆိုတဲ့ဟာပေါ့ရတရားကိစ္စနာမည်ပေးဖို့ကိစ္စဖြစ်လာတဲ့ခါကျတော့ဒီမှာလည်းပဲချောင်းစုံဖြစ်တဲ့ဒေသလည်းဖြစ်တဲ့ခါကျတော့အဲရွေးကောက်ပွဲဒါပြရွေးကောက်ပွဲဆိုတာလည်းကိုအဲ့ဒီကိစ္စပို့ပြီးတော့လွှမ်းမိုးတဲ့အဲ့ဒီသားလို့ကျွန်တော်တို့ဖြစ်ပါတယ်။ဒါကြောင့်မလို့ဒီဟာလည်းပဲဒီကြီးရွာတွေထိပါလိုက်ပြီးတော့ခုနကုချက်မှာကိုပန်တီရေးရကိုပြုတ်နေအကောင့်ထဲပေါ်ဆောင်ရမှုကိုပြည်သူတွေကအဆုံးဖြတ်ပြီးပါဆိုရဟာကိုကျွန်တော်တို့တော်တော်ကိုလိုက်ပြီးတော့ပြောနေဆိုတရားတဲ့ပေါ်ကျွန်တော်တို့ရှိပါတယ
်။ဟုတ်ကဲ့ပါ။ဟိုပြီးခဲ့တဲ့2015ရွေးကောက်ပွဲတုန်းကဒီတဆညာပါတီကတနေရနိုင်နေတယ်ထင်ပါရဲ့နော်။ဟိုကျွန်တော်ကပူတာဦးထင်ပါရဲ့နော်ပူတာဦ
း။ဟုတ်ပါတယ်ပူတာဦးပါအမျိုးသားလွှတ်တော်မှာပါခင
်ဗျ။ဟုတ်ကဲ့ပါဟုတ်ကဲ့ပါအခုကျမတို့နောက်တစ်ယောက်ပေါ့နော်ကျမတို့ပါဝင်ဆွေးနွေးပေးမယ့်သူကတော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေကိုစလဲဖြစ်ပါဝင်ရှင်ပြိုင်မဲ့ဒီအမျိုးသားလွှတ်တော်အတွက်ပါဝင်ရှင်ပြိုင်မဲ့ဒေါ်ဆန်းဆန်းမြင့်ပါဒေါ်ဆန်းဆန်းမြင့်ရှိပါလားရှင်ဟယ်လိုဟုတ်ကဲ့ပါမင်္ဂလာပါရှင
်
မင်္ဂလာဟုတ်ကဲ့
မင်္ဂလာပါရှင်
ဟုတ်ကဲ့ပါစီယုံရီတွေစီယုံရီတွေတောက်လျှောက်တနေကုန်စင်းထားတော့တော်တော်လေးလေးပင်ပန်းနေပြီလို့ကြားရပါတယ်ရှင်
ဟုတ်ကဲ
့ဟုတ်ကဲ့အ
ားလဲနလားဆိုတော့ခုနလားပြောမှာဟုတ်ကဲ့အဲ့ဒါနည်းလဲဝင်နေတာဟုတ်ကဲ့
ဟုတ်ကဲ့အားလဲနာပါလေရှင်အခုဟိုအခုစီယုံရင်းဆင်းရတဲ့အခြေအနေလေးပေါ့နော်လူတို့ဘက်ကတုံ့ပြန်မှုလူတို့ဘက်ကထောက်ခံမှုအခြေအနေဘယ်လိုများရှိပါလဲရှင်အားရကြည်နတ်မှုရှိပါလေလားရှင
်ဟုတ်ကဲ့တောင်းပါလေတောင်းပါလေကတချို့ကကြားရလေဒီဂျာပြတ်ကိုအဲအတိတ်ကိုမသိရခါကြတော့မကြောက်2015လောက်ကသူတို့ထည့်ပေးထားခဲ့တဲ့နည်းတွေတက်ကုန်လားပျောက်ကုန်လဲဒါကြောင့်เนี่ยโอ้แท้ๆคันยาละเลยสุดแล้วเบคอนนี่ดิจมารู้ซีอินี่สินะเนี่ยมาเมจาเลยน
ี่โอเคป่ะเออ
โอเคเมจาไล่ได้ครั้งจ้ะแล้วตัวตบออกน้าเลยตาเลยไอ้ครั้งจ้ะแล้วโอเคตัวเมไปบ่แม่เปาะอเนจูไปบ่แม่สุดแล้วอตันนี้เปลี่ยนถั่วละเลยเปาะ
ဟုတ်ကဲ့ပါအဲ့တော့အခုဒေါ်ဆန်းဆန်းမြင့်ရှင်ပြိုင်မဲ့နေမြီမှာရှင်ပြိုင်ဘက်ကရောဘယ်ပါတီတွေရပါလဲရှင်
ရှင်ပြန်ဘက်ပါတီတွေကတော့ငါးပါတီရှိတယ်လေ။ဒီမှာနေကျမတို့ပါတီနဲ့ရှင်ပြန်ရမှာငါးပါတီရှိတယ်လေ
။ဟုတ်ကဲ့ပါ။အဲ့တော့အဲ့ဒီပါတီတွေရဲ့အခြေအနေနဲ့ရှင်လို့ရှိရင်ကိုပါတီအနေနဲ့အားသာတယ်လို့ယူဆပါလား။တချို့တွေလည်းဟိုဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရတက်လာတာဘာမှလည်းအပြောင်းလဲမရှိဘူး။ဘာမှလည်းမထူးဘူးဆိုပြီးတော့ဟိုစိတ်ပြက်နေကြတဲ့လူတွေလည်းရှိတာပေါ့နော်။အဲ့တော့အဲ့ဒီအခြေအနေလေးနဲ့ပတ်သက်လို့ရောဘာတွေသိရပါလဲရှင်။ Hello Hello
တန်တန်လေးနေနေတာဒီကအော်ပါတော့တောင်းသူကမနက်မာကြီးအကောင်ကြီးနားမှာဒီကတက်တက်လေးပါဒီတန်တန်လေးနေပါဒီနာနေရတာနာဒီလိုက်စမ်းကြည့်ပေါ့အဲ့ဒီမှာကျန်တဲ့ပါတီတွေအနေထားလေးပါတီကျန်တဲ့အနေထားတော့နောက်ပါတီကတော့သူနဲ့ရှင်ပြနေဆိုနိုင်တယ်လို့ပဲတစ်ချက်ချက်ယုံကြည်တယ်လေ
ဟုတ်ကဲ့ပါ
သူနဲ့ဒီကဓာကြီးပြန်ရမယ့်ပါတီဒီနှစ်ခုကတော့ကျမတို့ပါတီနဲ့ပြည်ကန်ရှုပ်ပါတီပေါ့ဒီပါတီပါပဲ
ဟုတ်ကဲ့ပါ
ဒါပေမဲ့စီယုံတဲ့နေရာမှာတော့ကျမတို့မြေသားတိမျိုးစုပြည်ထောင်နေနေကတော့ဟိုမြစ်ပြတရားနဲ့ပဲပေါ့လူတွေနားလည်အောင်ပြောပြရတယ်အဲ့လိုမျိုးစီယုံနေဒါမှကျမတို့လက်လုံးတွေပေးပြီးတော့မစီယုံတဲ့အခါကျတော့လူတွေကနားလည်တယ်လေ
ဟုတ်ကဲ့ပါအဲ့
တော့စီယုံတာလည်းပုံမှန်နေနေလူများရဲ့ရှေ့မှာပဲပုံမှန်နေနေသွားလာတယ်ကျမတို့ဒီလုတ်ကြရေးချုပ်ရေးကားတွေနဲ့လုတ်တော့ပေးတယ်ဆိုတဲ့အခါကျတော့လူတွေကတော့ energy ပေါ်မှာတော့ပိုစိတ်ဝင်စားမှုရှိတာအမှန်ပဲလေ
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ
်ဟု
တ်ကဲ့ good luck ပါဟု
တ်ကဲ့ပါဟုတ်ကဲ့
ဟုတ်ကဲ့တောတာရှင်တယောက်ကမေးမြန်းမှုတောတာရှင်တယောက်ထိုင်းနိုင်ငံကနေပြီးတော့ရောက်ဟို live ပေါ်မှာရောက်နေပါပြီဥတန်းထွန်းရှိပါလားရှင
်ဟုတ်ကဲ့ရှိပါတယ်
ဟုတ်ကဲ့ဥတန်းထွန်းပါတည်ကြပါလားရှင
်ဟုတ်ကဲ့ပါ
ဟုတ်ကဲ့
အော်ဟုတ်ကဲ့ပါဒီအခုရွေးကောက်ပွဲနဲ့ပတ်သက်လို့အဲ NLD ကဝင်ပြိုင်မယ်လို့ကြားရတဲ့ခါကျတော့ဝမ်းသာတာပေါ့ဗျာ
ဟုတ်ကဲ့ပါ
ဝမ်းသာတာဆိုတာ2015 2019 2019တောက်လျှောက်လည်းပြည်သူလူထုကနေပြီးတော့ NLD ကိုထောက်ခံနေတာဖြစ်နေတဲ့အတွက်ဘယ်သူဝဲခွဲခွဲအမြဲစီးလုံးမယ်ဆိုတော့ NLD ရဲ့ဒီအနေအောင်စိတ်ကတနိုင်ငံလုံးအတွက်လွှမ်းမိုးသွားလိမ့်မယ်လို့ကျွန်တော်လည်းယုံကြည်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဟို NLD ဟုတ်ကဲ့ပါဒီ
ယူကောက်ပွဲမှာဒီယူကောက်ပွဲမှာ NLD ပဲအပြတ်အသတ်နိုင်မယ်ဆိုတာကိုကျွန်တော်ယုံကြည်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ် NLD ထောက်ခံသူတယောက်ဖြစ်ပါတယ်ဦးတန်းထွန်းနောက်မင်းမြတ်မဲ့သောတာရှင်ပြကတော့ဆလိုင်းဘွေကုန်းဖြစ်ပါတယ်ဟယ်လိုမင်္ဂလာပါ
ဟုတ်ကဲ့မဟုတ်ဟာ
ဟုတ်ကဲ့ပြောပါရှင့်
ဟုတ်ကဲ့ကြားပါတယ်ဟိုဘလိုင်းကားပေါ်မှာသို့တော့လေ
ဟုတ်ကဲ့ပြောပါရှင့်
အေးအခုချက်ချက်ကျောက်ကောက်ပွဲဟာဘာဖြစ်လို့လူတွေကတိတ်ဆိတ်မှုစားတယ်လဲဆိုရင်တော့ဒီဒီဥကြီးနည်းနည်းလေးကဘာအပြောင်းလဲမှလဲလုံးနိုင်မှလဲမဟုတ်ပါဘူးပြီးရင်တော့ပြီမမှာ NLD ကပဲဟိုအပြတ်တတ်နိုင်ရမယ့်ပုံစံဖြစ်နေတယ်နောက်ပြီးတော့မှဒီပြီမဟိုဟာပြီးနေတယ်မှလည်းပဲချမ်းပြီးနေမှနည်းနည်းနိုင်နိုင်တယ်နောက်ပြီးတော့မှချင်းပြီးနေနဲ့ချောင်းစုံမှလည်းပဲအော်နိုင်နိုင်လေအဲ့တော့ NLD ကစစ်တနေရနိုင်နိုင်လေအဲ့တော့ဟိုကလက်ခိုင်မာတော့လက်ခိုင်ပါတီကနိုင်နေတယ်ကျွန်တော်ထင်တယ်နောက်ပြီးတော့မှရှမ်းမာတော့ရှမ်းကဟို6နေရနိုင်နေထင်တယ်နောက်ပြီးတော့ကြရားမှာကြတော့ကြရားကတည်းနိုင်လိမ့်မယ်ထင်ပါလို့ဆို NLD ကဝင်ပြန်လို့လားဟု
တ်ကဲ့ပါ
အဲ့တော့ဒီတက်ထဆွေးကောက်ပွဲမှာခြုံချင်းနေဆိုရင်တော့ NLD ကညတော့ထင်နိုင်မှာပါခင်ဗျာ
ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်အခုဒီနေ့ဆွေးနွေးပွဲမှာပါဝင်ဆွေးနွေးပေးတဲ့ NLD ကဦးနေစောနိုင် SNLD ကဦးဆိုင်လင်းမြတ်ပြီးတော့ PACE အဖွဲ့ကဆိုင်းရဲကျော်စွာမြင့်နဲ့ဦးရထွန်းဦးခင်မောင်ဦးခိုင်မောင်ကြီး NDF ကဦးဟန်ရွှေ NUB ပါတီဒေါ်ဆဆန်းမြင့် NLD ကိုစလေလောင်းတို့အားလုံးကိုကျေးဇူးအများကြီးတင်ပါတယ်ရှင်
တော်ခင်ဆုံးဝင်စီစဉ်ပြီးထုတ်လုပ်သူမခင်ဖြူထွေးနဲ့အတူတင်ဆက်ခဲ့တဲ့အင်္ဂါနေ့ညချမ်းတိုက်ရိုက်လေလံအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ VOA American အသံရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလိုတဲ့ဒါမှမဟုတ်လဲတေးသချင်းလက်ဆောင်တွေတောင်းလို့ရတယ်ဆိုရင်တော့ကျမတို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်။ဆက်သွယ်ကြပါအောင်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်ကိုလည်းမြန်မာစံတော်ချိန်ည10:00ကနေ17:00အထိလိုင်းဒိုမီတာ3251တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုကတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးပါမယ
်2016အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကဂျာဝန်စစ်ပွဲခံမှုတွေစုံစမ်းစစ်ဆေးနေတဲ့အောက်တိုဘာ9ကော်မတီကနေထွက်ဖို့ဒီမိုကရက်ကိုယ်စားလှယ်ရဲ့တောင်းဆိုမှုတွေကိုကော်မတီဥက္ကဋ္ဌဒဗန်နူနက်စ်ကညှင်းဆန်လိုက်ပြီးနောက်မှာပဲဒီသတင်းပတ်မှာပြုလုပ်မဲ့အစည်းအဝေးပွဲတွေအားလုံးကိုကော်မတီကဖျက်သိမ်းလိုက်ပါတယ်။ယာရုကနှုတ်ထွက်ပေးဖို့ကော်မတီဝင်2ဖြစ်တဲ့ဒီမိုကရက်ပါတီအောက်လွှတ်တော်မှအဒန်စကဖာကြီးညာချက်ထုတ်ပြန်တောင်းဆိုခဲ့ပြီးနောက်တစ်နှစ်ဖြစ်တဲ့ဒီကနေ့မှာပဲသူ့အနေနဲ့ထွက်ပြေးမှာမဟုတ်နိုင်တဲ့ထွက်ပြေးကိုအကြောင်းရှိရကြောင်းငြင်းဆန်ခဲ့တာပါ။အမေရိကန်သမ္မတဘရက်ကိုဝါမလည်းထက်မှာပြဋ္ဌာန်းထားတဲ့ပတ်ဝန်းကျင်ထင်းသေးစည်းမျဉ်းတွေကိုပြတ်သိမ်းမဲ့အမိန့်ချက်ကိုဒီကနေ့သမ္မတဒေါ်နယ်ထရန့်လက်မှတ်ရေးထိုးထုတ်ပြန်မဲ့အကြောင်းသမ္မတအင်ပီရိုတာဝန်ရှိသူတွေကပြောဆိုထားပါတယ်။စီးပွားရေးအတွက်အထူးကရည်ရွယ်ထုတ်ပြန်လိုက်တဲ့အမိန့်ဟာပတ်ဝန်းကျင်ကိုထင်းသေးဆောက်ရှောက်ရင်းအမေရိကန်မှာစွန့်ရင်တွင်းမြင့်ထုံးလုံးသွားနိုင်မှုသမ္မတထရန့်ကယုံကြည်ထားတဲ့အကြောင်းအင်ပီရိုအစိုးရရှိသူကသတင်းတော်တွေကိုပြောဆိုခဲ့တာပါ။ကုလသမဂ္ဂလူခွင့်ဒီရေးကော်မရှင်ကောင်စီရဲ့အကြီးအကဲကအိရတ်စစ်တပ်နဲ့အမေရိကန်ဥဆောင်တဲ့မဟာမိတ်တပ်တွေအနေနဲ့မိုးဆူမျိုးက ISIS အစ္စလာမ်စစ်သွေးကြွတွေကိုတိုက်ခတ်တဲ့နည်းပြတွေကိုပြန်လည်သုံးသပ်ဖို့တိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂလူခွင့်ရေးကော်မရှင်နာမင်းကြီးဇာဟီဒူဆိုင်က ISIS စစ်သွေးကြွတွေဟာအရက်သားတွေကိုလူသားတိုင်းဖြစ်အုံချနေတဲ့မိုးဆူလိုနေရာမျိုးမှာလေကြောင်းတိုက်ခတ်မှုတွေကြောင့်အရက်သားတွေပေါ်အန္တရာယ်ဖြစ်စေနိုင်တယ်ဆိုပြီးသတိပေးခဲ့တာပါ။မချတဲ့ငါတန်းသားလက်နက်ကင်ဖွဲ့ရင်းနဲ့လက်နက်ကင်ပြုခတ်တွေဖြစ်ပေါ်ရမြန်မာနိုင်ငံနယ်စပ်ဒေသမှာတရုတ်စစ်တပ်ကဒီကနေ့မှာပဲစီးရဲလက်ချင်းမှုတွေပြုလုပ်ပါတယ်တရုတ်ပြည်သူတပ်မတော်ရဲ့နှစ်စဉ်လေးစီးရဲလက်ချင်းမှုတွေစိတ်ပိုင်းဖြစ်တရုတ်နိုင်ငံတောင်ပိုင်းမှာကြီးစစ်တွေနဲ့စီးရဲလက်ချင်းနေတာပ
ါတရင်ချင်းချုပ်ကိုကိုအောင်လွင်ဦးချင်းညာပေးခဲ့တာဖြစ်ပါတယ်ဒီညအတွက်အစည်းအဝေးထုတ်လုပ်ရမှုကမခင်ဖြူထွေးဖြစ်ပြီးတော့အင်ဂျင်နီယာကမီခဲလ်ဒူဘင်စကီဖြစ်ပါတယ်VOA American တမနက်ခင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်6:00ကနေ9:00အထိလိုင်းဒိုမီတာ32 40 48 50လိုင်းလံမီတာ190တို့ကနေဖမ်းယူနိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားပေါ့ရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.